ယနေ့ပြုတဲ့ကုသိုလ်ရဲ့ဖွပါကကိုအမြတ်တမ်းပေးဝေခြင်းမိမိတို့အတွက်ချင်းရဲ့သတိန်ချုံကြီးရဲ့နိဗ္ဗာန်ကိုစိတ်ညွတ်ပြီးတော့ရည်ကြချာမှုပြုလုပ်ခြင်းဒီကိစ္စနှစ်ရက်ကိုမဆောင်ရွက်မီမှာနှုမောဒနာတရားနာကြားကြရအောင်ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရေ1369ခုနှစ်ပြာတူလာဇန်17ရက်ခရစ်နှစ်2009ခုနှစ်ဇန်နဝါရီလ18ရက်တောက်ကြနေ့မှာစကိုင်းတောင်ယူညစက်ကြကြောင်းတိုက်ရှိတန်ဃာတော်ရှင်မြတ်တို့ရဲ့ထံမောက်မှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့အကြောင်းခံတဲ့အကြောင်းရင်းများကမန္တလေးမြို့မေဃဂီရီရဲ့18လမ်း72လမ်းတောင်မှာနေထိုင်ကြတဲ့ကိုမိုးလွင်မတင်းတင်းနိုင်သားများဖြစ်ကြတဲ့မောင်အောင်ကူမောင်ရဲမြင့်ရွှေဟင်းသာမိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကကိုမိုးလွင်ရဲ့39နှစ်ပြည့်ဝင်းနေ့မင်္ဂလာကိုအကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားအာယုံခါမှာအာယုံစွန်းနေ့လေခါမှာမွန်မြတ်သောခဲဝယ်ဘောဇဉ်ဆွမ်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြစ်နေခဲ့လျောက်မွန်မြတ်တယ်လို့သမုတ်ထားတဲ့ဘုမမာတင်သင်္ကန်းတွီစုံတစုံနဝကံမ9500ကျက်ကျမ်းမာရေးအထောက်အကူဖြစ်တဲ့တန်ဃာတော်ရှင်မြတ်တို့အတွက်ကျမ်းမာရေးထောက်ကူဖြစ်စေနိုင်တဲ့ဈေးပစ္စည်းပရိသတ်ပင်ဖြစ်တဲ့နဝကံမတသိန်းကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်အကြောင်းရင်းခန္ဓာကတော့မွေနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ပြုလုပ်တယ်မြတ်စွာဘုရားကတော့ဘာကိုပဲအကြောင်းပြုပြုကုသိုလ်မင်္ဂလာဖြစ်ဖို့ပဲအဓိကအားဖြင့်ပိဋကတ်၃ပုံစာပေတွေမှာညွှန်ကြားလေးရှိပါတယ်အကြောင်းပြုတာကိုဘာကိုပဲအကြောင်းပြုပြုအကုသိုလ်စိတ်မဖြစ်သေးနဲ့အမင်္ဂလာဖြစ်မသွားစေဘဲနဲ့ကုသိုလ်စိတ်ဖြစ်သွားရင်ဒီမွေးနေ့မင်္ဂလာစသည်တည်းဟာမင်္ဂလာစစ်ဖြစ်သွားတာပဲအဲ့တော့ဒီဟာနဲ့ဆက်ပြီးတော့ဘုန်းကြီးဟာဒီနေ့ဘာတရားဟောပေးမလဲမွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ဘာတရားဟောပေးမလဲဆိုတော့စီကကိုးကွယ်ခြင်းနဲ့ပေးကမ်းခြင်းဆိုတဲ့တရားကိုဟောပေးပါမယ်ဒီတရားကိုနာယူပြီးတဲ့အခါမှာမိမိတို့ဘဝမှာစီကပ်ကိုးကွယ်တယ်လှူဒန်းတယ်ပူဇော်တယ်ဒါအပိုင်းတစ်ပိုင်းဒါကိုလည်းပဲခွဲခြားပြီးတော့နားလည်သိသွားပါလိမ့်မယ်နောက်တစ်ချက်ကပေးကမ်းခြင်းစီကပ်ကိုးကွယ်မှုပေါင်းသင်းမှုမပါဘဲနဲ့ပေးကမ်းမှုတသက်သဘောကိုလည်းပဲနားလည်သွားပါလိမ့်မယ်ဒါကြောင့်မို့ယနေ့မွေးနေ့ရှင်နဲ့တကွာအလုံးသောတရားဓမ္မအပေါင်းကိုဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့စီကပ်ကိုးကွယ်ခြင်းနဲ့ပေးကမ်းခြင်းဆိုတဲ့ဒီကောင်းစီတက်ပြီးတော့အနုမောဒနာတရားဟောကြားပေးပါမယ်အဲ့တော့ဒီတရားကိုဘုန်းကြီးကမနေ့တုန်းကစကားပြောလိုက်တဲ့တောင်တွင်းကြီးမြို့နယ်ဆက်သွားကန္တာယုံဘုံကျော်တော်ရဆရာတော်ရေးထားတဲ့နုယာမရင်းရာတို့ဆိုတဲ့ဆောင်းပါးလေးကိုခြေခံပြီးတော့ပဲဟောကြားပေးမယ်ဘာဖြစ်လို့ဟောကြားတာလဲဆိုတော့ဟိုတခါတုန်းကလည်းပဲဒီကြောင်းဆောက်ဖူးတဲ့ဒကမာကြီးတယောက်ကဒကမာကြီးတော်တင်တင်လှကရှောက်ဖူးတဲ့မေခွန်အဲ့ဒီဆောင်းပါးထဲမှာလည်းပဲဒကာတယောက်ရှောက်တဲ့မေခွန်ကိုအကြောင်းပြုပြီးတော့အလုံးနားလည်တဲ့နားလည်ထိုက်တဲ့ပြဿနာတွေဖြစ်လို့အဲ့ဒါလေးကိုဘုန်းကြီးရဲ့ပိဋကတ်တွေရဲ့နေပြီးတော့ဒီကောင်းစည်းလေးကိုခြေခံပြီးတော့ပိဋကတ်ထဲမှာဖရာရှင်ရဲ့အယူဆရှေးဆရာတော်တွေရဲ့အယူဆတွေနဲ့အလုံးနားလည်တော့ဟောပေးခြင်းဖြစ်ပါတယ်အဲ့တော့ဘယ်လိုမေးထားတယ်လဲဆိုတော့ပြဿနာတစ်ခုထဲမှာသူတို့ကြောင်းဆောက်ပြီးတော့လှူဒန်းကြတယ်တဲ့ကြောင်းဆောက်ပြီးတော့လှူဒန်းတဲ့အခါမှာကြောင်းဝိုင်းထဲမှာတန်ခါနဲ့စာလို့ရှိရင်ကြောင်းဆောင်တွေကလုံလောက်နေပြီပိုရှံနေပြီဆိုကြပါစို့အဲ့ဒီလိုကြောင်းနေပြည့်နေတဲ့ကြောင်းမလိုအပ်တဲ့နေရာမှာကြောင်းဆောင်ထပ်ပြီးတော့မလှူဘဲနဲ့တဲ့ကိုယ့်ကိုမိခိုနေတဲ့အလုသမားစတဲ့ပုံကိုယ်တွေကိုအိမ်မိုးမလုံနာလေးတွေမိုးလုံအောင်လှုပ်ပေးမယ်သူစိတ်ထဲမှာဒီလိုဖြစ်တယ်ပေါ့ကြောင်းမှာတော့တန်ခါတော်ရှင်မြတ်တွေအတွက်ကြောင်းအတွက်ကလုံးဝကိုမလိုအပ်တော့ဘူးတန်ခါနဲ့ကြောင်းနဲ့ဆိုင်ရင်တန်ခါကတောင်မှနည်းနေသေးတယ်ကြောင်းတွေလုံလောက်ပြီးတော့ပူရှမ်းနေတယ်ဒီလိုနေရာမျိုးမှာကြောင်းဆောင်တစ်ဆောင်ကိုထပ်ပြီးတော့မဆောက်လှူတော့ဘဲနဲ့ တကယ်လိုအပ်နေတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုမိုးမလုံနာမိုးလုံအောင်တတ်နိုင်တဲ့မြတ်ကုညီဖေးမှစာဝတ်နေရေးအစင်မပြေတာလေးတွေတတ်နိုင်တဲ့မြတ်ပြေလည်သွားအောင်ကုညီဖေးမှမယ်ဒီဘက်ကိုဥတည်လိုက်ချင်ပါတယ်တဲ့အဲ့ဒါလေးဘလို့နေပါသလဲလို့ဘုန်းကြီးကမေးတယ်ပေါ့ဆိုလိုတာကတရားတော်တွေထဲမှာတော့တချို့ဆရာတော်တွေကဟောကြားတယ်လူဒန်းတဲ့အခါမှာသီလသမာဓိပညာရှိတာကိုရွေးချယ်ပြီးတော့လူဒန်းပါလို့ဒီလိုဟောတဲ့တရားလဲသူတို့ကြားဘူးပုံပေါက်ပါတယ်နာယူဘူးပုံပေါက်ပါတယ်တချို့တရားတော်လည်းပဲဘလို့တရားဟောတာကြားဘူးနာဘူးတည်းလဲဆိုတော့လူဒန်းတဲ့အခါမှာအယုတ်အမြတ်အလက်မရွေးမခွဲခြားပဲနဲ့စွမ်းအားရှိသမျှလူပါဒါမျိုးလည်းပဲနာဘူးကြပါလိမ့်မယ်အဲ့တော့ဒီလိုနာဘူးတဲ့အခါမှာတန်ဃာတော်ရှင်မြတ်တွေအတွက်ကြောင်းဆောင်လှူခြင်းနဲ့သို့တော်ကြောင်းဆောင်တွေရဲ့ပြည့်နေတော့ပို့နေတော့ထပ်ပြီးတော့မလှူခြင်းတော့မလိုအပ်တော့အဲ့တော့လိုအပ်တဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုလှူခြင်းတယ်အဲ့တော့ရှင်ဖျားနေနဲ့ဘလို့သဘောရပါတလေဆိုဒီမေကုံလေးမေးခဲ့တယ်နောက်တစ်ချက်ကလည်းပဲအဲ့ဒီဆောင်းပါးထဲမှာပဲတခါတယောက်ကအဲ့ဒီကန္နာယုံဆက်သွားဆရာတော်ကိုလျှောက်တယ်ဒီလိုပဲတရားတွေတချို့ဆရာတော်တွေကရွေးချယ်လှူပေါ်ရမယ်တချို့ဆရာတော်တွေကအယုတ်အမြတ်လက်မရွေးလှူရမယ်ဒီလိုနှစ်မျိုးကြားနေတဲ့အခါမှာသူ့အနေနဲ့ဘလို့နားလည်ရမှာလဲသူအဲ့ထိုင်မှာလဲမေးထားတာတွေ့တယ်သဘောအားချင်းတော့တူတူပါပဲအဲ့တော့ဒီလိုတရားနာယူတဲ့အခါမှာဘုန်းကြီးတို့မေးခွန်းမေးနိုင်လောက်အောင်နာယူနိုင်လို့ရှိရင်တော့အကောင်းဆုံးပဲမေကုံမေးနိုင်လောက်အောင်ဆိုတဲ့နေရာမှာလည်းပဲမေကုံကလည်းပဲသိချင်လို့မေးတယ်ဆိုရင်ဒါကုသိုလ်ဖြစ်ပါတယ်ကိုသိချင်လို့ကိုသိတယ်လို့အများသိသွားအောင်လို့တန်တရားတွေရှင်းသွားအောင်လို့ဒီလိုရည်ရွယ်ချက်နဲ့မေးရင်မေကုံကအင်မတန်မှကုသိုလ်ရတဲ့မေကုံဖြစ်သွားပါတယ်တချို့ကြတော့လည်းပဲသဘောထားမမှန်ကန်ဘူးငါမေးလိုက်တဲ့မေကုံကိုမဖြေနိုင်လောက်ဘူးငါမေးလိုက်လို့ရှိရင်တော့အချက်ကွဲသွားမယ်စသည်ဖြင့်ဒီရွယ်ချက်နဲ့မေးလို့ရှိရင်တကယ်မေကွန်းရှင်မှာအကုသိုလ်တွေဖြစ်သွားတတ်ပါတယ်။ဒါကြောင့်မို့ဓမ္မနဲ့ပတ်သက်တဲ့မေကွန်းပြီးမေကွန်းဖြစ်စေကမူသူတို့ရဲ့အတီအတီနှလုံးသွင်းရည်ရွယ်ချက်ဘာရည်ရွယ်ချက်နဲ့မေးတယ်လဲသိချင်လို့မေးသလားဒါမှမဟုတ်ကိုသိတယ်လို့သူများသိသွားအောင်လို့ဒါမှမဟုတ်တန်တရားတွေပယ်ဖြောက်ချင်လို့မေးတယ်ဆိုရင်လည်းအင်မတန်မှမုံမြတ်တဲ့လုပ်ငန်းတစ်ခုပါဒီလိုမှမဟုတ်ဘဲနဲ့တရားတွေနာယူတယ်နာယူတဲ့ရည်ရွယ်ချက်ကအာငါမသိတာတွေမေးလိုက်ရင်တော့ဒီကောင်ကြွားနေတာတော့အချက်ကွဲရောကွာဆိုတဲ့စိတ်နဲ့မေးရင်လည်းပဲဒီဓမ္မနဲ့ပတ်သက်တဲ့မေးခွန်းမေးတာဟုတ်ပဲအကုသူတွေဖြစ်တတ်တယ်ဒါလေးတွေသတိထားစရာတော့ကောင်းတယ်ဒါကြောင့်မို့တရားနာယူတဲ့အခါမှာသဘောထားမှန်ကန်စွာနဲ့နာယူရမယ်မေးခွန်းမေးတဲ့အခါမှာလည်းပဲသဘောထားမှန်ကန်နဲ့မေးလို့ရှိရင်အားလုံးဟာအသိဉာဏ်ဤဖွင့်ထွားပြီးတော့နောက်ဆုံးမှာစိတ်စဉ်စိတ်ထားမြင့်မြတ်ပြီးအရိယာသူတော်စင်ဤသွားတဲ့လမ်းစဉ်ကိုရောက်သွားနိုင်ပါတယ်အဲ့တော့မေကွန်မင်းလေးတွေဟာအလုံးမေးသင့်မေးထိုက်တဲ့မေကွန်လေးတွေလို့ဘုန်းကြီးကတော့ဒီလိုပဲယူဆပါတယ်အဲ့တော့သူတို့မေးတဲ့မေကွန်လေးတွေပြန်ကြည့်လိုက်လို့ရှိရင်လည်းပဲအင်မတန်မှစိတ်ဝင်စားစရာကောင်းတယ်ဒါကြောင့်မို့ဒီမေးတဲ့အခါမှာရည်ရွယ်ချက်ဟာအဓိကပါမေးလိုက်တဲ့အတွက်အာနာတဲ့ဓာရီဖြစ်စီရမလိုပါဘူး။ဘုန်းကြီးတို့ဘက်ကလည်းပဲအလုံးဖြေနိုင်ပါတယ်လို့ဘယ်သူမှဝန်မခံပါဘူး။စွမ်းအားရှိသမျှကြံ့ကြံ့နေနဲ့ညှိပြီးတော့ဖြေဖို့ပဲရှိပါတယ်။အဲ့တော့ဘုန်းကြီးတို့တရားတော်တွေတည်းပြန်ကြည့်လိုက်တဲ့အခါမှာလည်းပဲဖျားရှင်ကိုတော်တိုင်ဒါမျိုးဟောထားတာလေးတွေ့ရတယ်။ဘယ်လိုဟောတယ်လဲဆိုတော့ဘုန်းကြီးတို့ပေတပါဠိတော်အထာဂရာရီမာတို့ဓမ္မပရအထာဂရာရီမာတို့အင်ကူရနတကိုကြောင်းပြုပြီးတော့မြတ်စွာဘုရားကဝိစေယဒါနံဓာတပံယထဒိဏံမဟဖလံဝိစေယဒါနံတတဝါနာတတကိသန္တိတုပ္ပတေနဲ့အဲ့တော့ရွေးချယ်ပြီးတော့လှူဒန်းရမယ်တဲ့ဒါနတစ်ခုပြုတဲ့အခါကိုကနေပြီးတော့ပစ္စည်းဥစ္စာတွေချွေးနှဲစားနဲ့ရှာထားရတယ်ပစ္စည်းရှာတယ်ဆိုတော့တခါတရံအသက်နဲ့ရင်းပြီးတော့ရှာဖွေထားရတာအဲ့တော့ဒီပစ္စည်းဥစ္စာတွေကိုလှူဒန်းတော်မယ်ဆိုလို့ရှိရင်သီလသမာဓိပညာစသည်ဖြင့်ရွေးချယ်ပြီးတော့လူကံပုဂ္ဂိုလ်ကိုရွေးချယ်ပြီးတော့လှူဒန်းမှာလှူဒန်းလို့ရှိရင်အင်မတန်မှအကျိုးကြီးတယ်ဝိစေယဒါနံတတဝါနာတတကိသန္တိတုပ္ပတေနဲ့အဲ့ဒီလိုရွေးချယ်ပြီးတော့လှူဒန်းလိုက်တဲ့အတွက်လူရွာနတ်ထံနိဗ္ဗာန်တိချမ်းသာတွေကိုသူကတိချမ်းသာတွေကိုခံစားနိုင်ပါတယ်လို့မြတ်စွာဘုရားကအင်ကုရနတ်သားကိုကြောင်းပြုပြီးတော့ဟောထားတာရှိပါတယ်။ဘာဖြစ်လို့မြတ်စွာဘုရားကဟောကြားတာလဲဆိုတော့မြတ်စွာဘုရားခုနဝါမြောက်မှာ တော်ရင်သာနဲ့ပြီးမှမိခင်ရဲ့ကျေးဇူးကိုဆက်မယ်မေရောနဲ့သားရဲ့ကျေးဇူးကိုဆက်မယ်ဆိုပြီးအဘိဓမ္မာတရားဟောဖို့တော်ရင်သာမှာကြွတယ်ကြွတော့တရားနာလာကြတဲ့ပရိသတ်ကြီးတွေမှာနှစ်သားနှစ်ယောက်ပါလာတယ်အင်ကူရနှစ်သားနဲ့အိန္ဒကနှစ်သားဆိုပြီးနှစ်သားနှစ်ယောက်ပါလာခဲ့ပါတယ်အိန္ဒကနှစ်သားကဖျားရှင်ရဲ့လက်ရာဘက်မှာကပ်ပြီးတော့ထိုင်ပြီးတော့တရားနာယူဖို့စီစဉ်တယ်အင်ကုရနတ်သားတော့ဘုရားရှင်ရဲ့လက်ဝဲဘက်မှာကပ်ပြီးတော့တရားနာဖို့စီစဉ်တယ်။အဲဒီလိုတရားနာဖို့ထိုင်တဲ့အချိန်မှာတဖြည်းဖြည်းနဲ့နတ်တွေ၊ဗြဟ္မာတွေ၊တကူကြီးတဲ့နတ်တွေတရားနာဖို့ရတပွဲပွဲရောက်လာတဲ့အခါမှာဘာဖြစ်တယ်လဲဆိုတော့အင်ကုရနတ်သားသူ့ရဲ့တကူကြီးတဲ့နတ်တွေရောက်လာလိုက်နောက်ဆုံးပေးလိုက်ရ။သူ့ရဲ့တကူကြီးတဲ့ဗြဟ္မာတွေရောက်လာလိုက်နောက်ဆုံးပေးလိုက်ရ။ဒီလိုနဲ့ဘုရားရှင်နဲ့ဆက်နှစ်ယူဇနာလောက်ကြွားတဲ့အရက်ဝေးသွားပါတယ်။ထူးခြားချက်တကူဟာအင်ကုရနတ်သားအားအဲ့ဒီလိုနေရာကိုတဲ့တာတဲ့လူယာတုကြီးတဲ့လူလာရင်ဖယ်ပေးတယ်လို့ပေါ့သူတို့လည်းပဲနတ်ပြန်မာချင်းချင်းမှာတကူရှိန်ဆိုအာနုဘော်ကြီးတဲ့နတ်ပြန်မာတွေလာတဲ့အခါနောက်ဆုတ်ပေးရင်နောက်ဆုတ်ပေးရင်လည်းမြတ်စွာဘုရားနဲ့ဆက်နှစ်ယူဇနာလောက်ဝေးသွားပြီမဲ့လို့အိန္ဒကနတ်သားတော့မြတ်စွာဘုရားရဲ့လက်ရာဘက်မှာကပ်ပြီးတော့တရားနာယူတယ်သူကတော့နောက်ဆုတ်မပေးရအောင်အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကနတ်သားနှစ်ယောက်ကိုမေးပြီးတော့သူရဲ့သာသနာတော်ရဲ့ဂုဏ်ကျေးဇူးတွေကိုအလုံးသိကြပါစေဆိုတဲ့စိတ်ထားနဲ့မြတ်စွာဘုရားကအင်ကုရနတ်သားကိုမေးလိုက်တယ်။အင်ကုရတဲ့သင်ဟာစောစောတုန်းကငါဘုရားရှင်ရဲ့လက်ဝဲဘက်မှာကပ်ပြီးတော့တရားနာယူနေတယ်။ခုတော့တဖြည်းဖြည်းနဲ့နောက်ဝေးဝေသွားလိုက်တဲ့ဆနေဇနာလောက်ရောက်သွားတယ်တဲ့။သင်ဟာရှိတုန်းကအနှစ်တသောကာလပတ်လုံးဖိုးခနောက်တန်းကြီးတန်းပြီးတော့ဖိုးခနောက်တန်းစာထဲမှာဘယ်လောက်ဆိုလဲဆိုတော့ဆက်နှစ်ယူဇနာလောက်ရှိတဲ့ဖိုးခနောက်တန်းကြီးတန်းပြီးတော့ထမင်းတွေချက်ပြီးတော့နှစ်ပိုင်းခြားအပြင်အနှစ်တသောလောက်ဒါနတွေပြုခဲ့တယ်တဲ့အဲ့တော့နှစ်ပိုင်းခြားအပြင်တက်တန်းအသက်ပေါင်းနှစ်ပေါင်းကတသောလောက်ကြာတယ်လှူတဲ့ဖိုးခနောက်တန်းကြီးရလည်းပဲဆက်နှစ်ယူဇနာဆိုတယူဇနာရှစ်မိုင်လုံးနဲ့တွက်ကြည့်ကိုအင်မတန်ကြီးကျယ်လှူခဲ့တဲ့ဒါနကြီးအဲ့ဒီလိုလှူဒန်းပြီးလို့ဒီနတ်ပြည်ရောက်လာတဲ့အခါမှာဘာဖြစ်လို့ငါဖျားနဲ့ဝေးရအောင်ရောက်သွားရတာလဲလို့မေခွန်လေးမြတ်စွာဘုရားကမေးတော့အဲ့ဒီအင်ကုရနတ်သားကတစ်ချက်ထည့်ပဲပြေတယ်မှန်ပါဗျာမြတ်စွာဘုရားမိန်ကြားတဲ့အချိန်တပည့်တော်ကအနှစ်တသောဖိုးကနောက်တန်းကြီးဆက်နေယူဇနာလောက်တန်းပြီးတော့လှူဒန်းခဲ့တာမှန်ပါတယ်ဒါပေမဲ့လို့တပည့်တော်ရဲ့အလှူပွဲမှာတဲ့ဓက္ခိနေနတုံညတန်နဲ့အလှခံတိုက်တဲ့သီလသမာဓိပညာနဲ့ပြည့်စုံတဲ့အလှခံပုဂ္ဂိုလ်ဟာတယောက်မှမပါခဲ့ပါဘူးခင်ဗျာတဲ့သီလမရှိတဲ့ပုဂ္ဂိုလ်တွေဒါမျိုးတွေကိုလှူခဲ့ရတယ်အင်မတန်လှူခံတိုက်တဲ့သီလသမာဓိပညာပြည့်ဝတဲ့အလှခံပုဂ္ဂိုလ်မပါခဲ့ပါဘူးတဲ့ဒါကြောင့်မို့တပည့်တော်ရဲ့တကူချင်းဆိုအာနုဘောဟာနည်းသွားရပါတယ်အိန္ဒကနတ်သားကတော့ဒါနာလေးနည်းနည်းလေးပြုခဲ့ပါတယ်ဒါကြီးမဲ့သူကတပည့်တော်တဲ့တာလွန်နေပါတယ်ခင်ဗျာလို့အင်ကုရနတ်သားလျှောက်လိုက်တယ်အဲ့တော့မြတ်စွာဘုရားအိန္ဒကနတ်သားကိုလည်းပဲမေးတယ်။ဘာကုသိုလ်ကောင်းမှုတွေလုပ်ခဲ့တာလဲဆိုတော့အိန္ဒကနတ်သားကလည်းပြန်လျှောက်တယ်။သူလူဘဝတုန်းကဒီနတ်ပြည်မရောက်ခင်တုန်းကမြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့အရှင်နုရုဒ္ဓမထေရ်တာဂီဝေမင်းသားမြတ်စွာဘုရားနဲ့ညီကိုတဝမ်းဝဲတော်တဲ့အရှင်နုရုဒ္ဓမထေရ်ဆွမ်းခံကြိမ်မာတဲ့သူဟာဆွန်တဇွန်လောင်းခဲ့ပါတယ်။အဲ့ဒီဆွန်တဇွန်လောင်းခဲ့တဲ့ကုသိုလ်ကြောင့်သူဟာယခုလိုဖြစ်ရပါတယ်။ဥပမာအားဖြင့်အင်မတန်မှမြေဩဇာကြီးကောင်းတဲ့လေယာမြေကောင်းတဲ့မှာစိုက်ပျိုးရတဲ့မျိုးစေ့ဟာကြီးကျယ်ဖွင့်ထွားတဲ့လိုပဲသူဟာဆုံးတစုံလေးလောင်းခဲ့ပြီမဲ့လို့ရှင်နုရုဒ္ဓရဟန္တာရှင်ကြီးရဲ့သီလသမာဓိပညာမြေဩဇာကြီးကောင်းမှုကြောင့်သူ့ရဲ့ကျိုးဟာကြီးကျယ်ပေးရတဲ့ကြောင့်မြတ်စွာဘုရားကိုလျှောက်လိုက်တော့မြတ်စွာဘုရားကအာလုံသောပရိသတ်တွေသာသနာတော်ရဲ့အကျိုးကြီးမားပုံဂုဏ်ကျေးဇူးကြီးမားပုံကိုထင်ရှားစေခြင်းလို့မြတ်စွာဘုရားကစောစောကတရားဟောလိုက်တယ်ဝိဇေယဒါနံဓာတပံယထဒိဏံမဟပလံဝိဇေယဒါနံဓတဝနာတတကိစ္ဆန္တိတုတ်ကတိနဲ့အဲ့တော့လှူဒန်းတဲ့အခါမှာရွေးချယ်ပြီးတော့လှူဒန်းမှာရွေးချယ်ပြီးတော့လှူဒန်းလို့ရှိရင်သိပ်ပြီးတော့ကြီးကျယ်တဲ့အကျိုးတွေရှိနိုင်ပါတယ်ရွေးချယ်ပြီးတော့လှူဒန်းလိုက်တဲ့အတွက်လူနဲ့နဲ့ပံသုံးတန်သောချမ်းသာခံစားပြီးတော့အကောင်းဆုံးသောဂတိထိရောက်နိုင်ပါတယ်လို့ဒီတရားလည်းပဲမြတ်စွာဘုရားပဲဟောကြားခဲ့ပါတယ်ဓမ္မပဒမှာဘုရားရှင်ဟောကြားတယ်လို့ပါခဲ့ပါတယ်တချို့ထာဂရာတွေပေတာထာဂရာတွေမှာတော့မြတ်စွာဘုရားဟောကြားတာတော့မဟုတ်ဘူးသို့တော့ဒီဇက်ကြောင့်ကိုသိတဲ့ယဟန္တာသံဃာယင်နာတင်မထေမြတ်တွေကမြတ်စွာဘုရားရဲ့လူအာနုဘောသိပြီးတော့ဒီလိုရေးသားခဲ့တာလို့ဒီလိုလည်းပဲဆိုတာရှိပါတယ် ဘာပဲပြောပြောမြတ်စွာဘုရားဟောတာတော့သိကြတယ်မြတ်စွာဘုရားမဟောလည်းပဲမြတ်စွာဘုရားရဲ့အလိုတည်တဲ့ယဟန္တာရှင်မြတ်တွေဟာဒီစကြောင်းလေးကိုကြည့်ပြီးတော့ဒီလိုမိန့်ဆိုခဲ့တာသိကြတော့မြတ်စွာဘုရားကလည်းပဲဒီသာဝကတွေဟာမြတ်စွာဘုရားရဲ့အလိုတည်ပြီးတော့ရေးလိုက်တဲ့အတွက်မြတ်စွာဘုရားဟောလို့ဒီလိုပဲပြောလို့ရပါတယ်အဲ့တော့ရွေးချယ်လှူဒန်းရမယ်ဆိုတာလေမြတ်စွာဘုရားရဲ့အလိုတော်ကြပါနောက်တဏှာကြတော့ဘုန်းကြီးတို့သူမိတာယသိဘုန်းကြီးတို့ရဲ့ဖရာလောင်းဟာဖရာစုပန္နာသူမိတာယသိဘုရားလွန်ခဲ့တဲ့၄သင်္ချေနဲ့ကဘာတသိန်းထက်ကဒီပင်ကရာဖရာရှင်ပွင့်တော်မူတဲ့အခါဖရာလောင်းဟာသူမိတာယသိဖြစ်ခဲ့ပါတယ်အဲ့ဒီမှာသူ့ရဲ့လက်ဝဲမှာဒီပင်ကရာဖရာရှင်ရဲ့ထံမှာအရတ္တမရတ္တကိုယူပြီးတော့နိဗ္ဗာန်ကိုရဟန္တာဖြစ်နေပရိနိဗ္ဗာန်ဆံဝင်ဖို့ရနိုင်ပြီမဲ့လို့အလုံးသောတတ္တဝါတွေဒုက္ခရောက်နေတာတွေဘာတွေမြင်တော့ငါလူစွန်းအားရှိတဲ့ယောက်ျားကောင်းတယောက်ဟာကိုလူယုံပြီးတော့နိဗ္ဗာန်ကိုယူလို့ကြိုးမရှိဘူးအဲ့တော့တပ်ပင်ညူတညံဖရာအဖြစ်ရောက်အောင်ကြိုးစားပြီးတော့တတ္တဝါတွေကိုတရားဟောပြီးကယ်တင်မယ်ဆိုတဲ့စိတ်နဲ့အဲ့ဒီယန္နာအဖြစ်ကိုမရယူခဲ့ပဲနဲ့ဖရာရှင်ထံမှာဒီပင်ကရာဖရာရှင်ထံမှာဖရာစုပန်ပြီးတော့ပါရမီတွေဖြည့်ခဲ့တယ်အဲ့တော့ပါရမီတွေဖြည့်တဲ့အခါမှာသူမိတာဖရာလောင်းကဖျားဖြစ်ဖို့လမ်းစဉ်လေးကြီးလိုက်တော့ပါရမီ10ပါးကိုတွားပြီးတော့တွေ့ရတယ်အကျယ်အပြန့်30အဲ့ဒီပါရမီ10ပါးထဲမှာလည်းပဲဖျားဖြစ်မဲ့ဖျားလောင်းနိုင်ဖျားလောင်းနိုင်ဟာဒါနပါရမီကိုပထမဆုံးဖြစ်ကျင့်ရတယ်ဆိုပြီးတော့မြင်ခဲ့တယ်အဲ့တော့ဒါနပါရမီနဲ့ဆက်ပြီးတော့သူ့မိသားဖျားလောင်းကကြံစီခဲ့တယ်အဲ့ဒီကြံစီခဲ့တာကိုပဲမြတ်စွာဘုရားကဖျားဖြစ်တဲ့အခါပြန်ဟောတော့သူမိသားယသိကြံစီခဲ့တယ်ဆိုပြီးမှမြတ်စွာဘုရားကဖျားပြစ်တဲ့ကပြန်ပြီးတော့ဟောကြလိုက်တော့ဖျားရှင်အတီးပြုတ်ပြီးဟောကြတဲ့ဖျားဟောပဲဖြစ်ပါတယ်အဲ့တော့သူမိသားယသိကဘလို့ကြံစီခဲ့တယ်ဆိုတော့တထေဝါယသကေဒိတ်တဝါဟိနမုတ်ကထမြစီမေတရာဟိဒါနံနေတိတံကုံဘောဝိယဒောကတောတဲ့တထေဝါယသကေဒိတ်တဝါဟိနမုတ်ကထမြစီမေတဲ့အဲ့တော့လှူဒန်းတဲ့အခါမှာသီနာမုတ်ကထမစ္စည်းမီအယုတ်အမြတ်အလက်မွေသီလသမารိပညာရှိတာမရှိတာကိစ္စမရှိဘူးနောက်ဆုံးယာစကလို့ခေါ်တဲ့တောင်းစားနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ပါစေတဲ့လှူဒန်းပေးကမ်းလိုက်ပါတရာဟိဒါနံနေတိတံကုံဘောဝိယဒောကတောဘလို့လှူရမှာလဲဆိုတော့ဘုန်းကြီးတို့အိုးတအိုးရေထဲထားတယ်ဆိုကြပါစို့အဲ့ဒီရေထဲထားတဲ့အိုးကိုတွန်ချမှောက်ချလိုက်လို့ရှိရင်ရေတွေဟာကျကုန်တာပဲအဲ့ဒီတွန်ချလိုက်တဲ့ရေတွေဟာသူ့အလိုလိုအိုးတဲကိုပြန်ပြီးတော့မဝင်တော့သလိုတဲ့လှူဒန်းလိုက်တဲ့အခါမှာအလူခံပုဂ္ဂိုလ်ပေါ်မှာမျောလင်းချက်ကင်းကင်းနဲ့ချမ်းသာပါစေငါပစ္စည်းအလူခံပြီးတော့ချမ်းသာပါစေအသိဉာဏ်တွေရပါစေဆိုပြီးတော့မျောလင်းချက်နဲ့ကင်းတဲ့စိတ်နဲ့လှူဒန်းလိုက်ပါတဲ့အယုတ်အမြတ်အလက်မွေးရွေးမနေနဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ဆင်းရဲနေတဲ့ပုဂ္ဂိုလ်ကြီးချမ်းသာပါစေအသိဉာဏ်ရပါစေဆိုတဲ့စိတ်နဲ့နောက်ဆုံးတောင်းစားနေတဲ့ပုဂ္ဂိုလ်ရင်ဖြစ်ပါစေအယုတ်မြတ်မရွေးပဲနဲ့ကုညီပါလှူဒန်းပါစွမ်းအားကြီးတဲ့မြတ်လှူဒန်းပူဇော်လိုက်ပါဆိုပြီးတော့သူမိသားယသိကြံစီခဲ့ပါတယ်ဒါဟုပဲဘုရားရှင်ကိုယ်တော်မြတ်ကပြန်ပြီးတော့အတီးပြုဟောကြားခဲ့တယ်ဒါလည်းပဲဘုရားဟောပါပဲအဲ့တော့တဏှာကြတော့အင်ကုရဏတကိုကြောင်းပြုပြီးဟောတဲ့နေရာမှာတော့ရွေးချယ်ပြီးတော့လှူဒန်းပါဒါနသီလဘာဝနာပြုတဲ့အခါမှာအထူးသဖြင့်ဒါနပြုတဲ့အခါမှာသီလသမารိပညာရှိတဲ့လှူခံပုဂ္ဂိုလ်ရှင်မြတ်တွေကိုရွေးချယ်လှူဒန်းမှာရွေးချယ်လှူဒန်းမှာအကျိုးကြီးပါတယ်ရွေးချယ်လှူဒန်းမှာသူဂတိလို့ခေါ်တဲ့လူရွာနတ်ထံနိဗ္ဗာန်အထိဒါအကောင်းဆုံးသောသူဂတိတွေကိုရောက်နိုင်ပါတယ်လို့မြတ်စွာဘုရားဟောကြားခဲ့ပါတယ်ဒီသူမိတာဘဝကျန်တာကိုလည်းမြတ်စွာဘုရားပြန်ဟောတဲ့အခါမှာလည်းပဲအယုတ်အမြတ်အလက်မွေးစွမ်းအားရှိတဲ့မြတ်ကူညီလိုက်ပါရေပြည့်နေတဲ့အိုးကိုတွန်လိုက်တဲ့အခါမှာဒီရေတွေကအလိုလိုအိုးတဲ့ပြန်မရောက်တော့သလိုပဲသူ့စီရနေဘာမျောလင်းချက်မှမထားပဲနဲ့စွန့်အားရှိတဲ့မြတ်သူ့ဒုက္ခကိုကယ်စေကယ်ခြင်းနဲ့စိတ်စေတနာသူ့ချမ်းသာသွားစေလိုတဲ့စေနာတန်တန်နေနဲ့လှူဒန်းလိုက်ပါနောက်ဆုံးတောင်းစားနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ပေသည့်ဒုက္ခရောက်နေရင်လှူဒန်းလိုက်ပါလို့ဒါမျိုးပဲဟောခဲ့ပါတယ်အဲ့တော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ပဲဟောကြားခဲ့တယ်တရားနှစ်ပုဒ်ဟာဆန့်ကျင်တယ်လို့ဖြစ်နေတယ်တနည်းအားကြတော့ရွေးချယ်လှူဒန်းမှာတဏှာကြတော့ရုပ်အမျက်လက်မွေလှူဒန်းမှာဆိုပြီးဒါမျိုးသွားမြင်တော့ဒါဟုသွားပြီးတော့ဘုန်းကြီးတို့စာပေမှာဒီဆေးရေးဆရာတော်ကြီးမိန့်ဆိုခဲ့တဲ့စကားလေးတစ်ခုရှိတယ်။ဘာလဲဆိုတော့ကြမ်းတက်ဖို့တည်းကြမ်းညှိဖို့ခက်ပါတယ်တဲ့။စာတက်အောင်တင်ဖို့မခက်ဘူး။ဒီစာဖတ်မယ်နားလည်အောင်ဖတ်ဖို့မခက်ဘူး။သ ို့တော့တခုနဲ့တခုဆန့်ကျင်လာပြီဆိုရင်ညီမြအောင်ယူဖို့ကြမ်းကြီးဖို့ကြတော့အင်မတန်မှခက်ခဲပါတယ်။ဘလောက်ပဲစာမွေးပွဲတွေအောင်နေနေဒီလိုကြမ်းကြီးဖို့ကြတော့တော်တော်ခက်ခဲတဲ့ပြဿနာ။ဒါကြောင့်မို့ရှေးဆရာတော်ကြီးကကြမ်းတက်ဖို့တည်းကြမ်းကြီးဖို့ပို့ပြီးတော့ခက်ခဲပါတယ်လို့မိန့်ဆိုခဲ့ပါတယ်။ဒီနေရာမှာလည်းပဲမတည်ဘူးတခုတာဖတ်မိလို့ရှိရင်တော့ရွေးချယ်လူရမယ်ဆိုရင်ရွေးချယ်ပဲအမြဲတမ်းလှူတော့မှာပဲ။အယုတ်မြတ်လက်မရွေးလှူတန်းမှာဆိုရင်အယုတ်မြတ်လက်မရွေးအမြဲတမ်းလှူတန်းမှာတစ်ဖက်သက်ဖြစ်သွားတတ်ပါတယ်။ဘုန်းကြီးလည်းဟိုတုန်းကတရားလေးဟောဘူးတဲ့။ဘာလဲဆိုတော့ဒီလူတွေမှာတန်တရားဖြစ်တဲ့ပြဿနာလေးတွေနည်းနည်းလေးဟောပေးဘူးတဲ့။ဘာလဲဆိုတော့တဏျာမှာကျတော့ဘုရားရှင်ကိုယ်တော်မြတ်ကဟောကြားခဲ့တဲ့ဓမ္မပဒတွေမှာပဲပရဝေဇာနုပတိတနိစ္စံဥဇာနာတင်ကြီးနော်အာတဝတ္တဝုဒန္တိအာရာတောအာတဝခရာတဲ့။ဘာပြောတာလဲဆိုတော့အမြဲတမ်းပဲသူတစ်ပါးရဲ့အပြစ်ကိုကြည့်ပြီးတော့သူတစ်ပါးရဲ့အပြစ်ကိုရှုပြီးတော့ပြောဆိုနေတဲ့ပုံကိုယ်တွေဟာဘာဖြစ်လဲအာတဝတ္တဝုဒ္ဒန္တိတဲ့အမြဲတမ်းအပြစ်လိုက်ပြီးတော့ရှုနေတယ်အပြစ်လိုက်ပြီးတော့ကြည်နေတယ်အပြစ်လိုက်ပြီးတော့ပြောနေတယ်ဆိုလို့ရှိရင်လောဘဒေါသစတဲ့အာတဝတရားတွေဟာတနေ့တခြားတိုးပြီးတော့ကြာလီဘာဖြစ်မလဲနိဗ္ဗာန်နဲ့ဝေးမှာပေါ့တဲ့အဲ့တော့အပြစ်ရှုတဲ့ပုံကိုယ်အပြစ်ပြောတဲ့ပုံကိုယ်ဟာဘာဖြစ်လဲနိဗ္ဗာန်နဲ့ဝေးမှာပဲဘာဖြစ်လို့လို့အာတဝတရားဆိုတဲ့လောဘဒေါသစတဲ့တရားတွေဟာသူ့ရဲ့တဏ္ဍာမှာကိလေသာတရားတွေအမြဲတမ်းတိုးပွားနေတဲ့အတွက်ကိလေသာတိုးမှတော့ဘာမှမေးစရာမလိုနိဗ္ဗာန်နဲ့ဝေးသွားမှာပဲဒီလိုတရားလေးပဲဟောခဲ့တယ်။နောက်တဏျာကြတော့မြတ်စွာဘုရားဓမ္မပဒမှာပဲဘယ်လိုဟောခဲ့လဲဆိုတော့နိဒိနံဝါပိုဒရံယံပတိဝိဇဒတိနံနေကကြဝါရိမေတာဝေတာရိတံပန္တိတံပဇိတာရိတံပဇမာနတတေယောဟောတိနာပါပိယောတဲ့ဒီနေရာကြတော့ဘယ်လိုဟောလဲဆိုတော့နိဒိနံဝါပိုဒါရံယံပတိဝိဇဒတိနံတဲ့ကိုယ့်ကိုနာနာကျင်ကျင်နဲ့အပြစ်ပြပြီးတော့ဆုံးမမဲ့ပုဂ္ဂိုလ်မျိုးဆရာမျိုးမိဘမျိုးကိုတဲ့ရှိကပ်ပါဘယ်လိုရှိကြရမလဲဆိုတော့နိဒိနံဝါပိုဒါရံနဲ့အင်မတန်ဆင်းရဲနေတဲ့မျိုးသားတယောက်မျိုးသမီးတယောက်ကိုဘုန်းကြီးတို့လူတယောက်ကနေပြီးမင်းဟောဒီနေရာမှာရွှေအိုးရှိတယ်ဒီရွှေအိုးမြုံထားတဲ့ရွှေအိုးကိုမင်းတူးဖို့ပြီးတော့ယူပါဆိုရင်သူကသူဒုံနဲ့ရိုက်ပြောပြောဆဲပြောပြောဒီညွန်ပြခံရတဲ့ပုဂ္ဂိုလ်ဟာဆင်းရဲသားလေးဟာသူ့ကိုရွှေအိုးရှိတဲ့နေရာညွန်ပြမယ်ချမ်းသာကြောင်းနေညွန်ပြမယ်ဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာနဲ့ခံယူသွားတယ်လို့ပဲဒီလိုပဲတဲ့မြတ်စွာဘုရားကကိုယ့်ကိုအပြစ်ပြပြီးတော့နာနာကျင်ကျင်ဆုံးမမဲ့ဆရာမျိုးကိုနိဒိနံဝါပိုတာရံယံပတိဝိဇ္ဇဒတိနံနေကရဝါရိမေတာဝိန်တာရိတံပန္တိတံပစီတဲ့ကိုယ့်ကိုနှိပ်ကွပ်ပြီးတော့နာနာကျင်ကျင်ဖြစ်အောင်ဆုံးမမဲ့ဆရာမိဘဒါမျိုးကိုရွေးချယ်ပြီးတော့စည်းကပ်ပါဘာဖြစ်လို့လဲဆိုတော့တာရိတံပဇမာနတတေယောဟောတိနာပါပိယောတဲ့အဲ့ဒီလိုအပြစ်ပြောပြီးတော့နာနာကျင်ကျင်ဆုံးမမဲ့ဆရာသမားမျိုးမိဘမျိုးကိုစည်းကပ်လို့ရှိရင်တေယောတဲ့တဆင့်နဲ့တဆင့်စိတ်တက်တည်းလည်းပဲမြင့်သွားမယ်။တဆင့်နဲ့တဆင့်စိတ်တက်တည်းမြင့်ပြီးတော့တမာရီအားကောင်းပြီးတော့ပညာတွေလည်းပဲအမှန်တိုင်းသိတဲ့ပညာစပြီးတော့အလုံးမြင့်မြတ်သွားတော့တာပါပဲတဲ့။ဘယ်တော့မှအောက်တန်းမကျတော့ဘူး။ဒါကြောင့်မို့အဲ့ဒီလိုဆရာသမားမျိုးအဲ့ဒီလိုမိဘမျိုးကိုစည်းကပ်ပါဆိုပြီးဟောကြားလိုက်ပါတယ်။အဲ့တော့ဒီနေရာမှာဘုန်းကြီးတို့တကယ်ရာကြမ်းမညစ်တဲ့ဘူးဆိုလို့ချင်းတနေရာကျတော့မြတ်စွာဘုရားကပြင်မရှုနဲ့တော်ပြီ။မြတ်စွာဘုရားဟောထားတဲ့ဘုသူ့မှာပြင်မပြောနဲ့တဲ့ငါတို့လည်းဘသူမှပြင်မပြောတော့ဘူးအေးအေးဆေးဆေးပဲနေတော့မယ်ဆိုရင်ဒီလိုပုံကူမျိုးတွေရှိနေလို့ရှင်သာသနာမှာဘုန်းကြီးတို့တိုးတက်ဖို့မလွယ်ပါဘူးလောကလည်းပဲစီကံတကြဖြစ်ဖို့မလွယ်ပါဘူးနောက်တစ်ခုကြတော့လည်းပဲအမြတ်စွာဘုရားကအပြစ်ပြောတဲ့ပုံကူအပြစ်ပြပြီးဆုံးမတဲ့ပုံကူကိုရွှေအိုးညွန်ပြတယ်လို့ကျေးဇူးတင်ပြီးစီကရမယ်ပြောတယ်ဆိုပြီးတွေ့တိုင်းအဟောအလုတ်လုတ်ပြန်ပြီးဒါလုတ်လုတ်ပြန်ပြီးနေရာတကာလိုက်ပြောနေရင်လည်းပဲဒီပုဂ္ဂိုလ်မျိုးဟာမြတ်စွာဘုရားဟောနဲ့မကိုက်ပါဘူးအမုန်းလည်းပဲပွားပြီးတော့ဖြစ်သွားနိုင်ပါတယ်အဲ့တော့ကျမ်းကြီးယူရမှာဘလို့ညှိရမလဲဆိုတော့ဟုတ်တယ်ကို့မှာသာသမီရှိနေတယ်ကို့မှာတပည့်တွေရှိနေတယ်ဆိုရင်ဆုံးမရမယ်ဆုံးမတဲ့ကဘလို့စိတ်ထားနဲ့မဆုံးမရဘူးတော့ဆိုတော့ဟာမင်းဒါလေးမှနားမလည်ဘူးလားဆိုပြီးတော့သူတစ်ပါးကိုနှိမ်ခြင်းနဲ့စိတ်လူကြားထဲမှာပြောလိုက်လို့ရှင်ဒီကောင်းတော့ရှက်ကြော်ဆိုပြီးတော့အရှက်ခွဲခြင်းနဲ့စိတ်ကိုယ်ကိုယ်ကိုတော့တမားကုံပြပြီးတော့ဆရာတမားကုံပြပြီးငါလောက်တက်တဲ့လူရှိသလားဆိုပြီးတော့ခြေပွားခြေပြားထောက်ခြင်းနဲ့စိတ်ဒီလိုစိတ်တွေနဲ့ကိုယ့်ကိုယ်ကိုတော့မြင့်ခြင်းနဲ့စိတ်သူတစ်ပါးကိုတော့နှိမ်ချခြင်းနဲ့စိတ်ဒီလိုစိတ်တွေနဲ့သွားပြီးတော့ဆုံးမလို့ရှိရင်ဆုံးမတာတော့မှန်တယ်သို့တော့သူ့ရဲ့သဘောထားမမှန်ကန်မှုကြောင့် သူ့ရဲ့နှလုံးသားထဲမှာလောဘဒေါသစတဲ့ကိလေသာအတ္တဝတ္တရားတွေတိုးပြီးတော့ဒီပုဂ္ဂိုလ်မျိုးဟာနိဗ္ဗာန်နဲ့ဝေသွားတတ်ပါတယ်ဒီလိုနှလုံးမသွင်းရအောင်ဒါကြောင့်မို့သူ့ကိုကြည့်ရင်တော့လုပ်ငန်းအားဖြင့်တော့ဆုံးမတဲ့လူကိုလုပ်နေတယ်သားတွေဆုံးမတယ်သမီးတွေဆုံးမတယ်တပည့်တွေဆုံးမတယ်တန်ဃာတော်ရှင်မြတ်တွေလည်းဒီတိုင်းပဲစာသင်တိုင်းမှာတပည့်တန်ဃာတွေဆုံးမတယ်ဆုံးမတဲ့အခါမှာအကြောင်းကျိုးမပါဘဲနဲ့တတ်တတ်နှိမ်ခြင်းနဲ့စိတ်ကိုကိုကိုဂုံမြင့်ခြင်းနဲ့စိတ်တက်သည့်နားလေတာကိုသူများသိကြစေခြင်းနဲ့စိတ်ဒီစိတ်တွေနဲ့သွားဆုံးမှလို့ရှိရင်တော့အတော်တိုးပြီးတော့နောက်ဆုံးနိဗ္ဗာန်နဲ့ဝေသွားမှာပဲအဲ့တော့ဘလို့စိတ်ထားနဲ့ဆုံးမရမှာလဲဆိုတော့ငါမဆုံးမှလို့ရှိရင်တော်ကြနေရင်သူအသိဉာဏ်တွေကင်းပြီးတော့တစားတစားသိုးသွားမယ်သိုးသွားလို့ရှိရင်သူကိုယ်တိုင်လည်းပဲဘဝပျက်စီးသွားနိုင်တယ်လို့သူမိဘပဝန်းကျင်တွေမှာလည်းပဲဒုက္ခရောက်သွားလိမ့်မယ်အဲ့တော့သူနားလေပါစီတက်သည့်ပါစီငါပြောလိုက်တဲ့အတွက်သူနားလေသွားလို့သူတော်ကောင်းဖြစ်သွားလို့ရှိရင်သူကိုယ်သူလည်းပဲအပေပေးနဲ့ဝေးပြီးတော့နောက်ဆုံးနိဗ္ဗာန်တည်းရောက်သွားစေနိုင်တဲ့ကောင်းကျိုးတွေရသွားမယ်။ပဝန်းကျင်လည်းပဲစိတ်ချမ်းသွားစိတ်ချမ်းသာသွားကြမယ်ဆိုတဲ့ဒီစိတ်နဲ့သွားပြီးတော့ကောင်းစီလူတဲ့အကြောင်းအကျိုးလေးနဲ့ဆုံးမလို့ချင်းဆုံးမတာပဲဘာဖြစ်သွားလဲ။ကြာလီနိဗ္ဗာန်နဲ့နီးလီသူ့ကိုကြောင်းပြီးတော့လောကနဲ့ပဝန်းကျင်ဟာအင်မတန်မှငြိမ်းချမ်းပြီးတော့ตาရလှပတဲ့လောကကြီးဖြစ်သွားပါတယ်တဲ့ကုသိုလ်တွေရဲ့အဲ့ဒီလိုဖြစ်လေတိုးလေအဲ့တော့ဒီပုဂ္ဂိုလ်ကနိဗ္ဗာန်နဲ့နီးသွားတာပဲ။ဒါကြောင့်မို့ဒီတရားတစ်ပုဒ်ဟာသွားပြီးတော့ရမ်းပြီးတော့ကောက်ချက်ချမကြည့်ပဲနဲ့မျှမျှတတသဘောထားမှန်ကမှန်ကန်ကန်နဲ့တွေးရပါတယ်ဒီနေရာမှာဆုံးမရင်ကောင်းတယ်ဆိုပြီးတော့အပြစ်တွေပြပြီးဆုံးမရင်လည်းပဲနာမည်ကတော့ဆုံးမတာပဲသို့တော့ဒီပုဂ္ဂိုလ်မှာကိလေသာတွေတိုးသွားနိုင်တယ်အတ္တဝတ္တိတိုးပြီးတော့နိဗ္ဗာန်နဲ့ဝေသွားနိုင်တယ်တဦးသောပုဂ္ဂိုလ်ကလည်းပဲဆုံးမတာပဲသို့တော့အကြောင်းအကျိုးလေးပြပြီးတော့သူ့ဘဝတိုးတက်စေလို့တဲ့စေရနာပဝန်းကျင်နဲ့မိဘအတိုင်းဝိုင်းစိတ်ချမ်းသာစေလို့တဲ့စေတနာဒီစေတနာတွေနဲ့ဆုံးမရင်လည်းဒီပုဂ္ဂိုလ်လည်းဆုံးမတာသို့တော့သူ့မှာတော့ကုသိုလ်တွေဖြစ်ပြီးနိဗ္ဗာန်တိုးသွားတယ်တဲ့ဒီလိုကြမ်းကြီးဖို့ကြခတ်တာပေါ့ဒါကြောင့်မို့ဒီတရားလေးတွေကတိတ်ပြီးတော့နုညံ့သိမ့်မွေးပါတယ်နုညံ့သိမ့်မွေးတာကိုခေါင်းကြီးတို့ဘာလုပ်ရမလဲကြမ်းကြီးပြီးတော့ယူတတ်ရတယ်သဘောထားမှန်မှန်ကန်ကန်နဲ့ဘလို့အလေလက်တန်းကြပြီးတော့လုပ်ရမလဲဆိုပြီးတော့ဒီလိုယူတတ်ဖို့တော့နည်းနည်းလေးခက်ခဲတာပေါ့ဒါလည်းပဲကြာလို့တရားနာပါများမယ်ဒါမှမဟုတ်စာဖတ်ပါများမယ်သို့မဟုတ်တရားဆွေးနွေးပါများမယ်ဆိုရင်ဒါလေးတွေလည်းသိဉဏ်ပွင့်လင်းသွားနိုင်ပါတယ်ခုလည်းပဲဒီနေရာမှာမြတ်စွာဘုရားဟောကြားခဲ့တာပဲတဏှာနဲ့တဏှာတဏှာကြတော့ရွေးချယ်ပြီးတော့လှူဒန်းမှာတဏှာကြတော့မဟုတ်ဘူးအယုတ်အမျက်လက်မရွေးလှူဒန်းမှာဆိုတော့တခုတည်းဟူသာသွားပြီးတော့ယူလို့ရှိရင်တချို့ပုဂ္ဂိုလ်ကြတော့ရွေးချယ်ပြီးတော့လှူဒန်းမှာဆိုတဲ့တရားတစ်ပုဒ်ပဲနာဘူးတယ်အဲ့တော့အမြဲတမ်းပဲရွေးချယ်နေတယ်ဆိုရင်နေနာမှုတွေရှိသွားနိုင်တယ်။တချို့ပုဂ္ဂိုလ်ကြတော့မဟုတ်ဘူးအယုတ်မြက်လက်မရွေးလှူဒန်းမှာဆိုရင်သွားပြီးတော့အစိတ်ပင်ရေလောင်းပြီးတဲ့သဘောမျိုးတွေလည်းပဲဖြစ်သွားတတ်တယ်။ဒါလေးတွေသတိထားစရာကောင်းတယ်။အဲ့တော့ဒါကိုခေါင်းကြီးကကျမ်းကြီးပြပါဆိုတော့စောစောကဆက်သွားစရာတော့ရေးထားတဲ့ဆောင်းပါးထဲမှာပါလေးပါတယ်လေဆိုတော့ခုမနေ့ရတုန်းကစကားဆက်လို့ပြောကြတဲ့တက္ကမကြီးဒေါ်ကျင်တန်းဆိုတာရှိပါတယ်။အဲ့ဒီတက္ကမကြီးဒေါ်ကျင်တန်းကဥက္ကကဒေါ်စိန်လက်ဖက်ချောက်ကတက္ကမကြီးဒေါ်ကျင်တန်းတောင်မြို့မဟာကဏ္ဍအောင်ကျောင်းတက်ရဲ့ကျောင်းအမကြီးသူ့ကိုတောင်မြို့မဟာကဏ္ဍအောင်ဆရာတော်ကြီးရဲ့ဆုံးမတဲ့စကားကိုအဲ့ဒီဆက်သွားဆရာတော်ကိုရှောက်လို့ဆက်သွားဆရာတော်ကအဲ့ဒီဆုံးမတူတူလေးပဲရေးထားပါတယ်။အဲ့ဒါလေးကိုခေါင်းကြီးကနည်းနည်းချဲ့ပြီးတော့ပြောပေးမယ်။အဲ့တော့တောင်မြို့ဆရာတော်ကြီးရဲ့တက္ကမကြီးကိုဘာဆုံးမခဲ့တယ်လဲဆိုတော့ဆရာသမားအဖြစ်နဲ့ကြီးကက်ကိုးကွယ်တဲ့အခါမှာတဲ့ပညာပြည့်ဝနှလုံးလှတဲ့ဆရာသမားတနည်းအားဖြင့်သီလသမားဤပညာပြည့်ဝတဲ့ဆရာသမားတနည်းအားဖြင့်ပရိယတ်ဤဘက်ကလည်းပဲပြည့်စုံတယ်ဘွဲ့တီဒီကလေးကိုရယုံမဟုတ်ဘဲနဲ့တကယ်ကိုပဲပရိယတ်ဤကိုနှံ့နှံ့ဆက်ဆက်ကျွမ်းကျင်တယ်ပฏิဘတ်ဘက်ကလည်းပဲစိတ်ထားလေးတွေကအင်မတန်ကောင်းတယ်အဲ့တော့ပရိယတ်ဤပฏิပတိဆွဲစုံလှတဲ့ဆရာသမားမျိုးကိုကြီးကက်ကိုးကွယ်ပါတဲ့ဒါကဆရာသမားဖြစ်နေတန်ခန်းတရဏံကိစ္ဆာမိပေါ့အများနာလေအောင်ပြောရင်တော့အဲ့တော့ဆရာသမားဖြစ်နေကိုးကွယ်တဲ့အခါလူပုဂ္ဂိုလ်လည်းပဲစီးကတ်တဲ့အခါလေးစားတဲ့အခါမှာဘာကြည့်မလဲပညာပြည့်ဝနှလုံးလှတဲ့ပုဂ္ဂိုလ်ပညာပြည့်ဝနှလုံးလှတဲ့တန်ခါတော်ရှင်မြတ်တွေကိုစီးကတ်ကိုးကွယ်ပါတဲ့အဲ့တော့ပရိယတ်တိဘက်ကလည်းပဲပြည့်စုံတယ်ပฏิပတ်ဘက်ကလည်းပဲပြည့်စုံတယ်သီလအပြင်လည်းပဲလုံခြုံအောင်ထိန်းနေတမာရီအပြင်လည်းပဲစိတ်နေစိတ်ထားငါရဖို့အတွက်ငါခံစားဖို့အတွက်မဟုတ်ဘဲနဲ့အားလုံးအတွက်နိနာခံတဲ့မေတ္တာတရားတွေပြည့်နေတဲ့နှလုံးသားရှိတဲ့ပုံကိုယ်တွေပေါ့ဒါမျိုးတွေကိုချီးကပ်ရတယ်ဒါကိုတမာရီလို့ခေါ်ရပါတယ် တမာရီဆိုတာစာလိုပြောတာဗမာလိုရိုးရိုးလေးပြောရင်အင်မတန်မှစိတ်ထားမြင့်မြတ်တဲ့နှလုံးသားပိုင်ရှင်ရှိတဲ့ပုဂ္ဂိုလ်ရယ်တမာရီရှိတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်နေရာတကာမှာမျှတာမှုရှိတယ်ငါ့အတွက်ဒါမျိုးမကြည့်ဘူးအလုံးအတွက်ကြည့်ပြီးတော့တကာတကာမရီနဲ့ပေါင်းတာတောင်မှသူတို့အတွက်ဘာမှားသွားသလဲဘာမှန်သွားသလဲမှားရင်ငါပြင်ပေးမယ်ငါရဲ့ရလူမှုမဟုတ်ဘူးဆိုတဲ့ဒီလိုစိတ်တဲ့နဲ့ရှိတဲ့တန်ဃာတော်ရှင်မြတ်တရားတမာရီကြီးတယ်လို့ဒီလိုခေါ်ရပါတယ်အဲ့တော့ချုပ်လိုက်လို့ချင်းပညာပြေဝနှလုံးလာတဲ့ဆရာသမားမျိုးကိုချီးကပ်ကိုးကွယ်ပူဇော်ပါတဲ့ချီးကပ်ပါဆိုတဲ့အထဲမှာနောက်ကွယ်ရာလူဒန်းမှုတွေလည်းပဲပါဝင်သွားတာပါပဲဘုန်းကြီးတို့ရဲ့ဗုဒ္ဓဘာသာဝင်တွေချီးကပ်ပြီးဆိုမှတော့ဘယ်သူမှလက်ကြည့်မချီးကပ်ပါဘူးအားလုံးလူဒန်းမှုပူဇော်မှုအားလုံးပါဝင်သွားတယ်နောက်တခေါက်ကဆရာတော်ကဗာပြောတယ်ဆိုတော့လူတန်းယုံတတ်တဲ့ပေးကန်းယုံတတ်တဲ့ဆိုရင်တော့တဲ့အယုတ်အမြတ်အလက်မရွေးဘယ်သူမှမရွေးပါနဲ့ဒုက္ခရောက်တဲ့ပုဂ္ဂိုလ်မှန်သမျှကုညီလူတန်းပါဆိုဒါမျိုးလေးမိန့်တော်မူခဲ့ပါတယ်အဲ့တော့ဒါလေးပြန်ပြီးတော့ပြောမယ်ဆရာတော်ဘုရားကြီးရဲ့ဆိုမိန့်ပေါ့ဒါလေးနားလည်လိုက်လို့ရှိရင်ဘုန်းကြီးတို့စောစောကမေကွန်ပြဿနာလေးတွေဟာပြည်လည်သွားပါတယ်ဆရာသမားဖြစ်တဲ့စိကကိုးကွယ်ပူဇော်တယ်ဆိုရင်ပညာပြေဝနှလုံးလာတဲ့ပုဂ္ဂိုလ်မျိုးကိုစိကက်ကိုးကွယ်ပူဇော်ပါတဲ့ပေကန်းလူတန်းယုံတတ်တဲ့ဆိုလို့ရှိရင်တော့အယုတ်အမြတ်အလက်မရွေးအလုံးကိုပေကန်းလူတန်းပါလို့ဒါမျိုးမိန့်တော်မူခဲ့ပါဒါလေးကိုချဲ့ပြီးတော့ခေါင်းကြီးနည်းနည်းပါးပါးလေးပြောပေးမယ်အဲ့တော့ဒီပြဿနာဒီအဆိုမိန်လေးကိုကြားလိုက်ရလို့ရှိရင်စောစောကမေခွန်မေးတဲ့ပြဿနာတွေဟာအလုံးပြေလည်သွားတယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေကိုစိကက်တယ်ဆိုတာလူတန်းယုံတတ်တမဟုတ်ပါဘူးအာလုံစီကတ်တယ်ကိုးကွယ်တယ်အဆုံးမတွေရကျင်တယ်အဆုံးမတွေကိုကျင့်ကြံပြီးတော့မိမိတို့အတွက်နိဗ္ဗာန်တည်းမျက်မှောက်ပြုကျင်တယ်သာသနာတော်ကြီးကိုရှေ့စေကျင်တယ်မမြင်ရတဲ့စွန်အားတွေအများကြီးပါပါတယ်စီကတ်တဲ့သဘောမှာပေကန်းလူတန်းယုံတတ်တကတော့တတ်နိုင်နေမှာသူဒုက္ခရောက်နေတာကိုကိုကနေပြီးတော့ဒီဒုက္ခတွေပယ်ရှားပြီးတော့ချမ်းသာစေစေတနာပေကန်းယုံတတ်တပါပဲအင်မတန်မှနည်းနည်းမှုကတော့ကွာပါတယ်ဒါဆိုလို့ချင်းစောစောကမေးတယ်မေးခွန်းတွေကအလုံးပြည့်လေသွားပါတယ်အဲ့တော့ဒကာဒကမတွေအလုံးဟာမိမိတို့ဒုက္ခရောက်နေတဲ့ပုံကိုယ်တွေအိမ်မိုးမလုံးတာလုံအောင်လုံမပေကောင်းဘူးလားလုံပေကောင်းတယ်အလုံးလုံပေရမှာပဲဒါမှလို့သူတို့ကိုဒါကိုကစီးကတ်တယ်သူတို့ရဲ့စိတ်နေစိတ်ထားတွေကိုအတုယူခြင်းလို့ဒါမျိုးမဟုတ်သူတို့ဒုက္ခရောက်တာတွေကိုလွတ်ကင်းပါစေသူမေတ္တာစေနာတွေချမ်းရမ်းပြီးတော့ဒါနပါရမီတွေဖြည့်တဲ့သဘောတွေဖြစ်သွားပါတယ်ဒါကြောင့်မို့ဒီမေးခွန်းရဲ့ပြဿနာဟာသောသောဆရာတော်ဘုရားကြီးရဲ့မိန်ခွန်းဆရာတော်ဘုရားကြီးရဲ့အဆိုမိန်လေးနဲ့အလုံးရှင်းသွားနိုင်ပါတယ်ဒါလေးကိုဘုန်းကြီးကပြန်ပြီးတော့အကျေချဲ့ပေးပါမယ်အဲ့တော့ဆရာသမားချီးကပ်တဲ့အခါမှာဆရာသမားကဘလောက်အရေးကြီးပါတယ်လဲအင်မတန်အရေးကြီးသလားလို့မင်းအရေးကြီးတယ်လို့ပဲပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဆိုရိုးလေးတစ်ခုရှိတယ်ဆရာမှားလို့ရှိရင်တသံတရာလုံးမှောက်တတ်တယ်ဆိုတဲ့ရှင်းလူကြီးတွေရဲ့တတိပေးတဲ့ဇာကားလေးရှိပါတယ်ဆရာသမားမှားသွားရင်လို့ရှိရင်ဘုန်းကြီးတို့တသံတရာလို့မှောက်သွားတယ်ဆရာဆိုတဲ့နေရာမှာဘုန်းကြီးတို့ကိုးကွယ်မှုလည်းပဲပါတာပဲပုဂ္ဂိုလ်ချင်းချင်းပေါင်းသင်းမှုလည်းပဲပါတာပဲစိကတ်တဲ့တန်ဃာတော်ရှင်မြတ်တွေလည်းပဲပါဝင်တာပဲမိဘတွေလည်းပဲပါဝင်တာပဲအဲ့တော့ဆရာသမားမှားလို့ရှိရင်တသံတရာလို့မှောက်တတ်တယ်တဲ့ဘာဖြစ်လို့ပြောရတာလဲဆိုတော့ဘုန်းကြီးတို့ပြောနေကြအင်ကုလိမာလာရဲ့ဇာလံလေးကြည့်လိုက်ပေါ့အင်ဂုလိမာလာဆိုတာအင်မတန်မှတော်တဲ့ပုဂ္ဂိုလ်တယောက်ဘလောက်ထိတော်တဲ့ဆိုတော့တက္ကသိုလ်ကျောင်းသားဖြစ်တဲ့အခါမှာပညာကြီးရလည်းပဲထိတ်တန်းရောက်တယ်။နောက်ပြီးတော့သူ့ရဲ့ဆရာကတော်ရဲ့ဝကြီးဝငယ်တွေကိုလည်းပဲလှုပ်ပေးတယ်။လှုပ်ပြီးတော့ဘာဖြစ်လဲဆိုတော့ဝကြီးဝငယ်ကြည်လို့ရှိရင်ဘုန်းကြီးတို့ဆရာသမားဆိုတာမျက်နှိုးကြတာပဲ။အဲ့တော့အင်ဂုလိမာလာတက္ကသိုလ်ကျောင်းသားပေါ်မှာအလုံးကတက္ကသိုလ်ဆရာကြီးရရောဆရာကတော်ရရောတားလို့သဘောထားပြီးတော့အင်မတန်မှမြင်လို့ကြတယ်ချီးမြှောက်ကြတယ်အဲ့တော့ပုထုဇဉ်ရဲ့လောကသဘာဝအရာဘာဖြစ်လာလဲဆိုတော့ကိုယ့်တတ်တိုင်းမနာလို့တယ်ကိုကောင်းစားစေခြင်းတယ်လို့မကောင်းစားစေခြင်းဘူးအဲ့တော့အိတ်တာမစ္စရိယနဲ့ပြည့်နှက်နေတဲ့လောကကြီးဖြစ်တော့ကျန်တဲ့ကျောင်းသားတွေကဆရာကြီးရဲ့အင်ကုလိမာလာလောင်းပြတဲ့အဟင်တကောက်တော့မျက်နှာသာပေးတယ်ဒီလိုမြင်လာကြတယ်သူတကယ်တော်လို့ဟိုကချီးမြှောက်တယ်လို့အမှန်တိုင်းမမြင်တော့ဘူးလောဘတွေဒေါသတွေအိတ်တာမစ္စရိယဆိုတဲ့ဒီတိမ်တန်လာရီရဲ့မျက်နှာမျက်စီထဲမှာလာပြီးတော့အိတ်တာမင်းစရိယကိုရတားရင်မနာလိုတဲ့သဘောလေးတွေရဲ့မျက်စီမှာလာပြီးတော့တိမ်ဆွဲကြတယ်။နောက်ပြီးတော့ကိုကောင်းစားတယ်လို့သူများမကောင်းစားစေခြင်းနဲ့မင်းစရိယတရားဒီတရားတွေထူထပ်လာတဲ့အခါမှာအမှန်တိုင်းမမြင်တော့ ဩဆရာကြီးကသူ့ကိုတော်လို့ချီးမြှောက်တာလို့မမြင်တော့ဘဲနဲ့ဘာဖြစ်လာလဲအိဒါမေစရိယာကြီးနဲ့ဂုံးတိုက်စကားပြောကြတယ်ဆရာကြီးကိုသွားပြီးတော့ဆရာကြီးဆရာကတော်ဟာဟောဒီကြောင်းသားနဲ့တော့မယိုးမသားဖြစ်နေတဲ့သဘောမျိုးနဲ့သွားပြောတော့ဆရာကြီးကလည်းပထမတော့ယိုယိုပြောပါများလာတော့ကဲခတ်ကြည့်တော့လည်းပဲဆရာကတော်ကသူ့ရဲ့တပည့်ပေါ်မှာယိုယိုသားသားချီးမြှောက်တာကိုပဲတန်တရားစိတ်တွေဝင်လာပြီဆိုတော့တမျိုးမြင်တော့နောက်ဆုံးဆရာကြီးရဲ့ဘလို့ကြံလိုက်တယ်ဆိုတော့မင်းရဲ့ပညာထွတ်ထိပ်ရောက်ချင်လို့ရှိရင်တဲ့လူတထောင်ပြည့်အောင်တတ်လူတထောင်ပြည့်အောင်တတ်လိုက်လို့ရှိရင်မင်းရဲ့ပညာဟာတတိတင်ပြီးသားဖြစ်တယ်လို့ဖြစ်ပြီးတော့အစွမ်းနေထက်သွားပါလိမ့်မယ်ဆိုပြီးတော့အကောက်ကြံလိုက်တော့တာဆရာကြီးရဲ့ရည်ရွယ်ချက်ကလူတထောင်ပြည့်အောင်တတ်မှတော့သူ့ကိုပြန်တတ်မှတ်လို့တော့ပေါ်တော့မှာအဲ့တော့ဒီကောင်လောကရဲ့ရှင်းသွားမှာပဲဆိုတဲ့ရည်ရွယ်ချက်ပါအဲ့တော့ဒီလိုပြောလိုက်တဲ့အခါမှာဆရာသမားပြောတဲ့စကားဆိုတော့တပည့်ရလည်းပဲလိမ်မာနေတော့အဟုတ်ကြီးယုံပြီးတော့အဲ့ဒီမှာဘာဖြစ်သွားတယ်ဆိုအင်ကုလိမာလာဆိုတဲ့အင်မတန်တော်တဲ့တက္ကသိုလ်ကျောင်းသားတယောက်ဟာလူသက်သမားဘဝလူစိုးသမျှဘဝကြောက်သွားရပါတယ်ဒါဘာဖြစ်လို့လဲဆိုတော့ဆရာသမားမှားလို့အင်မတန်မှစိတ်သက်သေးသေးနဲ့ဆရာသမားနဲ့ပေါင်းမိလိုက်တဲ့အတွက်အင်မတန်မှတော်တဲ့ပါရမီရှင်တယောက်ဟာလူသက်သမားဘဝကြောက်သွားရပါတယ်နောက်တကမြတ်စွာဘုရားနဲ့တွေ့တဲ့အခါမြတ်စွာဘုရားကသူ့ကိုကြွတင်ပြန်တဲ့အခါမှာဘာလုပ်လိုက်လဲတရားတွေဘာတွေပြလိုက်တယ်နောက်ဆုံးယဟန်ဝုတ်ပြီးတော့ရန်နာရှင်သူမြတ်ကြီးဖြစ်သွားပြန်ပါတယ်ဒီနေရာမှာလည်းပဲဘာလဲဆိုတော့မြတ်စွာဘုရားဆိုတဲ့ဆရာသမားကောင်းနဲ့တွေ့လိုက်တဲ့အခါမှာလူသက်သမားဘဝတခိုးသမျှဘဝနေပြီးတော့ဘာဖြစ်သွားလဲရန်နာသူတော်စင်ကြီးဖြစ်ကြောင်းလဲသွားတယ်ဒါဘာလဲဆိုတော့ဆရာသမားကြီးကြီးတဲ့အကြောင်းပါဒါကြောင့်မို့တောင်ပြုတ်ဆရာတော်ဘုရားကြီးကအဲ့ဒီဒကမာကြီးကိုမိန်တာကစည်းကပ်ကိုးကွယ်တဲ့သဘောဆရာသဘောနဲ့စည်းကပ်ကိုးကွယ်တဲ့ဆိုရင်ရွေးချယ်ရမှာပဲတဲ့မရွေးချယ်ဘဲနဲ့အားသွားမနာနဲ့အားနာလို့ရှိရင်ကို့မှာတတန်တရာလုံးမှောက်သွားနိုင်တယ်အဲ့တော့စည်းကပ်ကိုးကွယ်တဲ့ကဆရာသမားရဲ့ဖြစ်နေစည်းကပ်တဲ့အခါမှာတော့မလုပ်ရမလဲပညာပြည့်ဝနှလုံးလာပြီးပရိယပฏิပတ်စွဲစုံလှတဲ့ဆရာသမားမျိုးကိုစည်းကပ်ကိုးကွယ်ပါဆိုတာဒါကိုရည်ပဲပြီးတော့ဘုန်းကြီးတို့မိန့်တော်မူရင်ဖြစ်ပါတယ်ဒါကြောင့်မို့ဒီအင်ကုလိမာလာဇလံကိုကြည့်ရင်လည်းပဲဒါလေးကတိတ်ပြီးတော့အရေးကြီးပါတယ်တကယ်လို့အင်ကုလိမာလာလောင်းဟာမြတ်စွာဘုရားဆိုတဲ့ဆရာသမားနဲ့မတွေ့ဘူးဆိုတာလေးကိုနည်းနည်းလေးအာယုံနဲ့စဉ်းစားကြည့်လိုက်ဘယ်ဘဝရောက်မလဲလူသူများတက်လို့သေတဲ့ဘဝရောက်ပြီးသေတဲ့ခါမှလည်းပဲအပေငရဲကိုကြာသွားမှာပါဒါတွေကဘုန်းကြီးတို့အင်မတန်မှသင်္ကန်းစာယူစရာကောင်းတယ်ဒါကြောင့်မို့ဒီဆရာသမားဖြစ်နေစီးကတ်တယ်ကိုးကွယ်တယ်ဆိုရင်အာနာတရားမလိုပါဘူးရွေးချယ်ရမယ်ဘာရွေးချယ်ရမလဲသီလသမารိပညာပရိယပฏิပတ်ပရိယတကုနဲ့လည်းမပြီးပฏิပတ်ပဲလည်းပဲပြည့်စုံရတယ်ဒါမျိုးဆိုရင်ဂိုင်းဆွဲလည်းမထားနဲ့ပုဂ္ဂုဆွဲလည်းမထားပဲနဲ့ကြီးကကိုးကွယ်ရမယ်တဲ့အဲတကယ်လို့လူတန်းနဲ့ပေးကမ်းနေဆိုရင်တော့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်နောက်ဆုံးတန်ခါမပြောနဲ့တောင်းစာနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ဖြစ်စီတကယ်ဒုက္ခရောက်နေတဲ့ဆိုရင်ကူညီရမှာပဲဒီအသေးပဲလေးတွေကိုပေါ်လွင်သွားစေပါတယ်နောက်တစ်ချက်ကဘုန်းကြီးတို့သာသနာ့မှာအင်မတန်ထင်ရှားသွားတယ်။ဘယ်သူအကြောင်းသွားပြီးတော့ကြည့်မလဲဆိုတော့အဇာတသက်မင်းနဲ့ရှင်ဒီဝဒက်လောင်းကိုသွားပြီးတော့ကြည့်လိုက်ပေါ့။ဒီဇလန်းမူကြည့်လို့ရှိရင်လည်းပဲတောင်မျိုးဆရာတော်ဘုရားကြီးရဲ့အဆုံးမအင်မတန်မှလေးနဲ့တယ်ဆိုတာသွားပြီးတော့သဘောပေါက်ပါတယ်။ဘုန်းကြီးတို့ဒီရှင်ဒီဝဒက်နဲ့ဇာတသက်မင်းကြည့်လိုက်။အဇာတသက်မင်းဆိုလို့ချင်းမြတ်စွာဘုရားရဲ့တာမညာဖလတုတ်တံတဇောင်မုံလာပြညမှာဆရာဇီဝကကိုကြောင်းပြုတ်ပြီးတော့မြတ်စွာဘုရားစီညာဤသွားတော့မြတ်စွာဘုရားကယဟန်ပြုရခြင်းအကျိုးကိုပြတဲ့တာမညာဖလတုတ်တံကိုဟောလိုက်တဲ့အခါတကယ်လို့သာဒီဇာတသမင်းဟာဖခင်မတက်ခဲ့ဘူးကံကြီးမထိုက်ခဲ့ဘူးဆိုရင်အဲ့ဒီနေရာမှာသောတာပန်အရိယသာဝကဖြစ်နိုင်တဲ့ပါရမီတွေရှိပါတယ်ဒါပေမဲ့လို့အဲ့ဒီတရားကိုနာယူတယ်နာယူပေမဲ့လို့သောတာပန်မဖြစ်တော့ပါနောက်ပြီးတော့တခါပထမသံဃာယနာတင်တဲ့အခါမှာရှင်မာကတ္တပရှင်အာနန္ဒာတို့ကဥသိပြီးတော့သံဃာယနာတင်ပွဲကျင်းပကျင်းပတဲ့အခါဇာတသမင်းကပစ္စည်းလေးပါးတကာခံယူပြီးတော့လိုအပ်တာတွေအကုန်လုံးကူညီတဲ့ပထမသံဃာယနာတင်ခဲ့တဲ့ရှင်ဘုရင်ဖြစ်ခဲ့ပါတယ်။ဒါမှမဟုတ်သေတဲ့အခါဘာဖြစ်လဲဆိုတော့ဘုန်းကြီးတို့ဒီကုသိုလ်ကောင်းမှုတွေကြောင့်အဝိဇ္ဇငရဲမကြိုက်မဲ့လောဟကုန်ပြီးငရဲမှာနှစ်6000လောက်ခံရအောင်မယ်တဲ့ဒါမှမဟုတ်မြတ်စွာဘုရားကိုစီကတ်တဲ့မြတ်စွာဘုရားကိုစီကတ်ပြီးတော့ယတနာသုံးပါးကိုကြီးညိုတဲ့စိတ်ကြောင့်သူကဘာဖြစ်မလဲအဲ့ဒီအနှစ်6000ကျော်လို့ရှိရင်တော့ဝိသိတာဝီဆိုတဲ့ပိဿကဗုဒ္ဓဖယင်ငယ်တစ်ပါးဖြစ်မှာပါအဲ့တော့ဆိုလိုတာကဒီဇတတမင်းရဲ့ဘဝကိုကြည့်လိုက်လို့ရှိရင်ဒီဘဝမှာတာမညာဖလတုတ်တန်ကြီးကိုနားတယ် နာပြီးတဲ့အခါမှာသောတာပန်ဖြစ်နိုင်တဲ့ရှင်ဘုရင်အင်မတန်ပါရမီပြည့်ခဲ့တဲ့ရှင်ဘုရင်မှာနောက်ပြီးတော့တန်ခိုင်နာတင်ပွဲကြီးမှာပစ္စည်းလေးပါးတကားဖြစ်နေခံယူရတယ်ဆိုတော့တရားဓမ္မတွေအားလုံးကိုကျင်းစာကြည့်တယ်ဘယ်လောက်ပြောစရာကောင်းလဲတန်ခိုင်နာတင်ပွဲဆိုတာတိတ်ပြီးတော့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေမပြောက်ပြက်အောင်အမားမှန်နေစစ်ဆေးပြီးတော့အတည်ပြုတဲ့ပွဲပါစုပေ ဝိဇိငရဲရောက်မသွားပြီမဲ့ယတနာသုံးပါးကိုစီးကဲတဲ့ကျေးဇူးကြောင့်ဝိဇိငရဲမရောက်ပြီမဲ့လောဟကုန်ပြီငရဲမှာဘုန်းကြီးတို့ဘာဖြစ်မလဲ2-6000လောက်ကျက်ရတယ်တဲ့ခုချိန်မှာလည်းပဲငရဲမှာပဲရှိနေပါတယ်ဒါကိုဘာဖြစ်လို့လဲဆိုတော့ပြန်ပြီးတော့ကြောင်းစစ်လိုက်တဲ့အခါမှာဆရာသမားမှားသွားလို့ရှင်ဒီဝရအပေါ်မှာဆရာသမားဖြစ်နေစီးကဲကြီးညိုမှုလွဲမှားသွားလို့အာဏာတက်လို့ပေါ့အဲ့တော့ရှင်ဒီဝရရဲ့သူ့ရဲ့ကြောင်းလေးကိုပြန်ကြည့်လိုက်လို့ရှိရင်လည်းပဲစိတ်ဝင်စားစရာကောင်းတာလေးတွေဘုန်းကြီးတို့အများကြီးတွေ့ရတယ်သင်္ကန်းစားယူစရာတွေလည်းပဲအများကြီးတွေ့ရတယ်အဲ့တော့ရှင်ဒီဝရကသာသနာပုံဝင်လာတဲ့အခါမှာတာကီဝင်မင်းသား6ယောက်အတူဝင်လာကြတာပါသူတို့ရဲ့အကြီးဆုံးဖြစ်တဲ့ဗတိယမင်းရဲ့အရှင်နုရုဒ္ဓလောင်းရဲ့ရှင်အာနန္ဒလောင်းရဲ့ဘဂုရဲ့ကိမိလရဲ့ရှင်ဒီဝရရဲ့ဆိုပြီးတော့တာကီဝင်မင်းသား6ယောက်အတူယဟန်ပြုလာတာနောက်ပြီးတော့ဥပါလိဆိုတဲ့သူတို့မုတ်စိတ်တို့ဆံမင်းတို့တန်ရှင်းပေးတဲ့ဆက်တာတဲ့ဆိုတဲ့ဒီဥပါလိလည်းပဲပါလာတယ်ပေါ့တာကီဝင်မင်းသား6ယောက်ယဟန်ပြုပြီးတဲ့အခါမှာဘာဖြစ်တယ်လဲဆိုတော့နောက်ပိုင်းမှာကျန်တဲ့တန်ဃာတွေရဘုံကြီးလာကြတယ်ဘလို့လဲဆိုတော့ကောတံပီပီမှာရှင်ဒီဝရတ္တနေတဲ့အခါမှာဒဂရကမတွေရပစ္စည်းတွေဘာတွေနဲ့တယုံယုံလာပြီးတော့ရှင်သာရိပုတ္တဘယ်မှာလဲဖေရရှင်အာနန္ဒဘယ်မှာလဲဖေရရှင်နုရုဒ္ဓဘယ်မှာလဲဖေရဆိုပြီးတော့ပစ္စည်းတွေကင်လာတဲ့ဒဂရကမတွေရရှင်အာနန္ဒတို့ရှင်နုရုဒ္ဓတို့ရှင်သာရိပုတ္တတို့ရှင်မောကလန်တို့ဒီမထေရတွေပဲသွားပြီးတော့လှူတာရှင်ဒီဝရဘယ်မှာလဲဖရလူမေးတဲ့ပုဂ္ဂိုလ်တယောက်မှမပါဘူးသူ့ရဲ့ကံပေါ့ကြီးညိုစရာမကောင်းလို့လားဘာဖြစ်လို့လားလဲမသိဘူးပေါ့အဲ့ဒီချိန်မှာတော့ရှင်ဒီဝရဟာလောကီပုထုဇဉ်တွေရဲ့ရနိုင်တဲ့တကူအဋ္ဌပတ်တော်ကြာထားပါတယ်အရိယာတော့မဖြစ်ရအောင်အဲ့တော့သူ့စိတ်ထဲမှာဘာဖြစ်လာလဲဆိုတော့ပဝန်းကျင်ကဘုံကြီးတဲ့ဒီယဟန္တာရှင်မြတ်ကြီးတွေစီလူတွေရဲ့ဝင်းထွက်ပစ္စည်းလေးတွေဘာတွေသွားပြီးတော့လှူကြသူကလှမ်းကြည့်တယ်သူ့နာမည်လေးခေါ်မဲ့လူတောင်မရှိတော့သူ့စိတ်ထဲမှာငါလည်းပဲဒီလိုဘုံကြီးအောင်ဘယ်လိုလုပ်ရပါမလဲဆိုပြီးတော့သွားပြီးတော့တွေးမိတယ်ဘုန်းကြီးတို့ဒါလည်းပဲသင်္ကန်းစာယူစရာကောင်းတယ်ဘုန်းကြီးတို့စာသင်တိုက်တွေဆိုရင်ဒါမျိုးတွေတိတ်ပြီးတော့သင်္ကန်းစာယူဖို့ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ဒီဘုံကြီးနေပြီးတော့သာသနာလုပ်မလုပ်ဖဲနဲ့ပရိယတိလည်းပဲကောင်းကောင်းမလုပ်ပฏิပတ်လည်းပဲကောင်းကောင်းမလုပ်အဲဘုံကြီးပြီးတော့ကားလေးနဲ့သွားနေတယ်ဆိုရင်ဘုန်းကြီးတို့စာသင်သားတွေဒါမျိုးသွားပြီးတော့အားကြတယ်ဆိုရင်အင်မတန်မှထိတ်လန့်စရာကောင်းတယ်လမ်းမရောက်သွားနိုင်ပါတယ်အဲ့တော့ပရိယပฏิပတ်လုပ်ပြီးတော့ဘုံမကြီးပဲနဲ့ထိုက်တဲ့လောက်လေးရှိနေတာကိုအားကြတဲ့ပုဂ္ဂိုလ်ဟာနေတတ်ပါတယ်ဒီလိုပဲပရိယပฏิပတ်မှန်မှန်မလုပ်ပဲနဲ့ဘုံကြီးသွားပြီးဆိုရင်အဲ့ဒါကိုသွားအားကြမိလို့ရှိရင်ခုရှင်ဒီဝရဇလန်းလေးကြည့်လိုက်အားလုံးရဟန္တာရှင်မြတ်ကြီးတွေကိုသွားလှူတာတွေကိုဩသူတို့ကသူတို့သီလသမာဓိပညာနဲ့ပြည့်စုံလို့လှူတာပဲလို့ဒီလိုမအောင်မြင်နိုင်ဘူးငါကြတော့လှူဒန်းမဲ့လူမရှိဘူးငါလည်းပဲတာကီဝင်မင်းမျိုးဝထွက်ပြီးတော့ယဟန်ပြုခဲ့တာသူတို့လည်းပဲတာကီဝင်မင်းသားအတူတူပဲမြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်ပါတယ်အဲ့တော့ယဟန်ပြုခဲ့တာလည်းပဲတစ်ချိန်နဲ့ပြုခဲ့တာမျိုးရိုးအချင်းလည်းပဲငါလည်းပဲမနှိမ့်ကြဘူးတခါဓမ္မရီကငါစီတော့မလာဘူးအဲ့တော့ငါဘလို့လုံးရမလဲဆိုပြီးတော့သွားပြီးတော့တွေးပါတယ်အဲ့တော့ဒါမျိုးလေးတွေဖြစ်တတ်တယ်ဒါကြောင့်မို့ဒီဘုံကြီးတယ်ဆိုတော့တရားသဖြင့်ဘုံကြီးတယ်ဆိုရင်လည်းဝမ်းမြောက်ဝမ်းသာတာဓုခေါ်နိုင်မှုကလေးတွေကိုသင်ပေးဖို့တိတ်ပြီးတော့အရေးကြီးတယ်။ဘုန်းကြီးတို့လူဘဝမှာလည်းပဲဒုစရိုက်တွေလုပ်ပြီးတော့သုံးဖြုံနေတာတွေသွားပြီးတော့အားကျလို့ရင်ဒီကလေးရဲ့ဘဝမတွေးဝန်စရာဖြစ်သွားတတ်ပါတယ်။အဲ့တော့ဒီနေရာမှာလည်းရှင်ဒီဝရကအင်းဗိမ္မိတာတာမင်းနဲ့ငါပေါင်းရင်ကောင်းမလား။ရာဇဂျူသွားပြီးတော့မဖြစ်သေးပါဘူး။ဗိမ္မိတာတာမင်းကတောတာပန်ဖြစ်သွားတော့အရိယတာဝကဆိုတော့အယူဆတွေကကောင်းတယ်မြတ်စွာဘုရားပုံမှာလည်းပဲကျင်းမဲ့ယုံကြည်သွားတယ်တရားသံဃာပုံမှာလည်းပဲကျင်းမဲ့ယုံကြည်တယ်ငါးပါးသီလလည်းပဲလုံခြုံတယ်အဲ့တော့ဗိမ္မိတာတာမင်းနဲ့ပေါင်းလို့တော့မဖြစ်ဘူးကောသလမင်းနဲ့ရောကောသလမင်းနဲ့မဖြစ်သေးဘူးသူကမြတ်စွာဘုရားနဲ့အမြဲတမ်းထိတွေ့နေတယ်ငါဘယ်သူနဲ့တွားပြီးတော့ပေါင်းသိရမလဲလို့တွေးလိုက်တဲ့အခါမှာဇာတတမင်းသားကိုတွားပြီးတော့မြင်ပါတယ်အဲ့တော့ဘယ်လိုကြံလဲဆိုတော့အဇာတတုကုမာရောကတသိကုဏဒောတိနာဇာနာတိ อาซาดาตะดูอาซาตะตะมีโตกุมารโหมินทากะลีติกัตตาสิตะซงเดียวโตปุคคูอิกุนาโดติกုံเนปิตุกูนาซานาติขွဲชายุมะติตะติเตตุซาตะตะเมนปองเจียนจองหาดาเวอัจฉะกะรอเอ้อบะลูจันไลเดซอรอฮอริซาตะตะเมนทาลีเยโตงเหรีเตตุฮาตะซงเดียวโตปุคคูเยกုံกูเลเวมะติอะเปกกูเลเวตุมะติเตกูเต အပြစ်နဲ့ဂုံကိုခွဲခြားမသိသေးဘူးဒါကြောင့်မငါသူနဲ့ပေါင်းပြီးတော့ဘုံကြီးအောင်လုံးပါပဲလို့သွားပြီးတော့တွေးလိုက်ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးရဲ့စကားလေးဆက်လို့ဂုံနဲ့အပြစ်ဆိုတာဘာကိုပြောတာလဲဆိုတာနည်းနည်းလေးပြောချင်ပါတယ်အများတကာသိနေတာကလူအများသိနေတာကဂုံဆိုတာဘာလဲဆိုတော့ဂုံပကတနာတွေကိုသွားပြီးတော့ဂုံလို့ထင်ကြပါတယ်ဘွဲဒီဒီတွေကိုဂုံလို့ထင်ကြပါတယ်အမှန်က
ဒီမြတ်စွာဘုရားရဲ့တရားတော်နဲ့ကြည့်ရင်အနောက်ဝိသလက္ခဏာအပြစ်မရှိတာဂုံလို့ခေါ်ပါတယ်အပြစ်ဆိုတာဘာလဲလို့မေးရင်ဘုန်းကြီးတို့လောဘဒေါသမောဟဒါတွေကိုပြစ်လို့ခေါ်ပါတယ်အဲ့တော့ကိုယ့်ရဲ့လုပ်ငန်းမှာလောဘအပြစ်ဒေါသအပြစ်ဥပမာဖြင့်ဈေးရောင်းတယ်ဈေးရောင်းတာဘာလို့ကိုရောင်းတယ်လဲအာတက်နိုင်တဲ့မြတ်တာသမီတွေအတွက်ပညာရေးထောက်ပံ့မှုဒါပြစ်မရှိဘူးဂုံလို့ခေါ်ရ ဒီလိုစိတ်တွေနဲ့စီးပွားရှာလို့ရှိရင်လောဘဒေါသအပြစ်တွေနည်းပြီးတော့မေတ္တာတရားတွေများလာတဲ့အဲ့ဒါဂုံရှိတဲ့အလို့လို့ဒီလိုခေါ်ရပါတယ်အဲ့တော့ဂုံဆိုတာကျဉ်းချုပ်ပြောပါဆိုရင်အပြစ်ကင်းတာကိုဂုံလို့ခေါ်ပါတယ်ဘာပြစ်ကင်းတာလဲလောဘပြစ်ကင်းရမယ်ဒေါသပြစ်ကင်းရမယ်မောဟပြစ်ကင်းရမယ်အဲ့ဒီလောဘဒေါသမောဟပြစ်ကင်းတာကိုဂုံလို့ခေါ်ရပါတယ်အဲ့တော့ကြောင်းမြန်ပြန်လိ တယ်လောဘဒေါသမောဟတွေညစ်ထေးနေအပြစ်လို့ခေါ်ရတယ်စီးပွားရေးလောက်တာငါချမ်းသာဖို့ငါမိသားစုဘယ်လိုဝယ်ဖို့ငါမိသားစုဘယ်လိုစိန်ခံဖို့စသဖြင့်လောဘဒေါသတွေကြီးပြီးတော့လှုပ်ရင်လည်းပဲဒါဟာအပြစ်ကင်းတဲ့လှုပ်လို့မခေါ်ပါဘူးဂုံရှိတဲ့လှုပ်လို့မခေါ်ရပါဘူးနောက်ဆုံးဒါနပြုတယ်ဒါနပြုတဲ့နေရာမှာလည်းဒီတိုင်းပဲသွားပြီးတော့မိဘမဲ့ကလေးတွေကြွေးတယ်သူတို့ချမ်းသာပါစေတန်ဃာတော်ရှင်မြတ်တွေဆုံးကတ်တယ်တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ဆုံးကိုဖုံးပေးပြီးတော့တနည်းတာအတွက်ပရိယပရိပတ်လှုပ်ပြီးတော့အသိဉာဏ်တွေရပါသည်သာသနာတော်ကြီးရှေးပါသည်ဆိုရင်အဲ့ဒါလောဘဒေါသပြစ်တည်ကင်းတော့အင်မတန်ဂုံမြောက်တဲ့ဒါနာပွဲလို့ဒီလိုခေါ်ရပါတယ်ဒီလိုမှမဟုတ်ဘဲနဲ့တချို့ပုဂ္ဂိုလ်တွေလှုပ်နေတယ်လို့ဟာငါတို့လူကိုဘယ်သူပါမှဘယ်သူမပါလို့ရှိရင်သွားပြီးတော့ရအောင်ဖိတ်ပါအောင်စသည်ဖြင့်ပကာသနာတွေလိုချင်ပြီဆိုရင်အဲ့ဒါလောဘတွေဝင်လာတာပါစိတ်တိုင်းမကြတော့ဘူးဘသူကမလာဘူးဆိုပြီးစိတ်တွေတမျိုးဖြစ်ရင်ဒေါသတွေဝင်လာတယ်အဲ့ဒီလိုလောဘဒေါသတွေဝင်လာတဲ့အလှမျိုးကဘလောက်ပဲသိမ့်ချီကုန်ကိုဂုံမြောက်တဲ့အလှလို့ဘုန်းကြီးတို့စာပေလို့တော့ခေါ်လို့မရပါဘူးအဲ့တော့ရှင်ဒီဝရကတွေးလိုက်တယ်ဟောဒီဇာတတမင်းသားလေးဟာတဲ့ဂုံနဲ့ပြစ်ကိုခွဲခြားပြီးတော့မသိချာဘူးအဲ့တော့ငါသူနဲ့ပေါင်းပြီးတော့ကြံစီမှပဲဆိုပြီးတော့ဘာလုပ်တယ်လဲဆိုတော့ဇာတနမင်းသားလေးရဲ့အိမ်ခန်းနဲ့သွားပြီးတော့သူကိုယ်သူလည်းပဲမင်းသားဟန်မင်းသားရောင်ဆောင်လိုက်တယ်ပေါ့မင်းသားအဖြစ်ဖန်ဆင်းလိုက်တယ်ဖန်ဆင်းပြီးတော့လက်ချေလက်နှစ်ဖက်ခြေနှစ်ဖက်မှာမွေလေးကောင်နောက်ပြီးတော့လက်ဘင်းမှာလည်းပဲမွေဤပတ်ခေါင်းပေါ်မှာလည်းပဲမွေတစ်ကောင်တင်အမျိုးသမီးတွေယောဂီတစ်ပတ်ပတ်တယ်လို့လက်ဝဲတစ်ဖက်ပုံကုန်းထက်မှာတစ်ပတ်ကလေးတွေတိုင်းထားတယ်လို့မွေတစ်ကောင်ကိုအဲ့ဒီလိုတိုင်းပြီးတော့ဇာတတမင်းရှေ့ရင်ခွင်ထဲမှာသွားပြီးတော့ဂျုံကနေမင်းသားအဖြစ်ဖန်ဆင်းပြီးတော့သွားရက်လိုက်တော့ဇာတတမင်းဟန်လန့်သွားတာလန့်သွားတဲ့ချိန်မှာပြန်ပြီးတော့သူကဇာတတမင်းကြည်ညိုအောင်ဆိုပြီးတော့အဲ့ဒီမင်းသားမွေတွေနဲ့ဖန်ဆင်းထားတဲ့မင်းသားအဖြစ်ကိုဖျောက်ပြီးတော့ဗာလုတ်လိုက်တယ်ဆိုတော့တပေကြီးလွယ်ပြီးတော့နှစ်ထပ်တင်ငန်းကြီးနဲ့အင်မတန်ကြည်ညိုစရာကောင်းတဲ့ပုံဖန်ဆင်းလိုက်တော့ရှင်ဒီဝရမန်သိသွားတယ်အဲ့တော့ဇာတတမင်းကကြည်ညိုလိုက်တာသူ့ရဲ့ဆရာရှင်ဒီဝရဟာဗာလဲဆိုတော့လောကမှာတကိုးလည်းပဲကြီးတဲ့ပုဂ္ဂိုလ်အင်မတန်မှဒီလိုတကိုးစွမ်းထက်မြက်တဲ့ဆရာသမားမျိုးကိုစီးကပ်လိုက်လို့ရှိရင်တော့ငါဘဝအတွက်မွန်မြတ်ပြီလို့သွားပြီးတော့အထင်ကြီးသွားတော့တာပဲအဲ့တော့ဒီနေရာမှာဘုန်းကြီးတို့ပြန်ပြီးတော့တတိထားကြည့်အရှင်ဒီဝရကလည်းပဲပုထုဇဉ်ရဲ့သဘာဝကိုနားလည်တယ်နားလည်တာဆိုတာဘာလဲဆိုတော့ပုထုဇဉ်ဆိုတာအထူးဆန်းကြိုက်ပါတယ်အထူးဆန်းကြိုက်လို့လည်းဘုန်းကြီးတို့ခုခေတ်မှာဘယ်မှာဘာပေါ်တဲ့ဆိုရင်ဝုန်းနဲ့သွားကြတယ်ပြည့်ကျမှာကိုယ်ကွယ်မှားမှုတွေဖြစ်ကြပါတယ်ခုလေးပဲရှင်ဒီဝရကပုထုဇဉ်ရဲ့သဘာဝအထူးဆန်းကြိုက်တော့အထူးဆန်းလေးလှုပ်ပြလိုက်တယ်လုတ်ပြပြလိုက်တဲ့ကဇာတတမင်းကလည်းပဲငယ်လဲငယ်ရွယ်တယ်ပြီတော့ဒီလိုထူးဆန်းမျိုးကိုကြိုက်တဲ့အရွယ်လဲဖြစ်နေတော့သီလသမားတွေပညာဥဒိကမထားပဲနဲ့အဲ့ဒီမှာဆရာသမားအဖြစ်နဲ့ချီးကပ်ကိုးကွယ်လိုက်တော့ဆရာသမင်းနဲ့ရှင်တိဝရဟာဆရာတပည့်ဖြစ်သွားကြပါတယ် ဖြစ်သွားတဲ့အခါမှာဘာဖြစ်လဲဆိုတော့နောက်ပိုင်းမှာယင်းနိမှုရလာတော့ရှင်ဒီဝရကပြောတယ်မင်းသားတဲ့ခုခေတ်မှာတက်တန်းတွေတိုးလာပြီတက်တန်းတိုးလာတဲ့အခါမှာသင်လည်းပဲရှင်ပြန်မဖြစ်ခင်သေသွားနိုင်တယ်အဲ့တော့သင်ကဖခင်ခမီးတော်ကိုတတ်ပြီးတော့ရှင်ပြန်လို့ပါငါလည်းပဲမြတ်စွာဘုရားကိုလှုပ်ကြံပြီးတော့ဖရာလှုပ်မယ်ဆိုပြီးတော့မင်းသားကိုစီယုံလိုက်တယ်မင်းသားလည်းပဲဟုတ်တယ်ဆိုပြီ ကျင့်တဲ့ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကို ဒီလိုမှားလိုက်တဲ့အတွက်ဆရာသမားမှားတာကိုသွားပြီးတော့စီကလိုက်တဲ့အခါမှာဆရာသမားမှားတော့တဒန္တရာလုံးမှောက်သွားတယ်ဆိုတာဖြစ်ပြီးတော့နောက်ဆုံးမှာတန်ခိုင်နာတင်တဲ့တကားတွေလှုပ်တယ်မြတ်စွာဘုရားကိုစီကပ်ပြီးတော့တာမညာဖလာတုတ်တန်ကြီးတွေနားတယ်သို့တော်ဘုန်းကြီးတို့ငရဲတော့ရောက်သွားရှာပါတယ်ဒါပါလဲဆိုတော့ဆရာသမားမှားတဲ့အခါမှာတဒန္တရာလုံးမှောက်တယ်ဆိုတဲ့ဟာလေးရဲ့အဓိပ္ပာယ်ပါ เสียดมาจีเน่ชีกะกู้กวยเมซูเดตะโบเน่ซูยินอามนาบาเน่เดตีละตะมารีปัญญาซี้เสร็จปิ๊ดโกกวยบาชีกะบาเอริโลชีกะกู้กวยยินเน่หลู่เลหลู่ทันยาดาเวนาวปิ๊ดโยโยดุขะยอกนี่เดปกุรีซูยินโนอะยุ่อะเมลัมมะยุ่หาตูดุขะยอกนี่เดตูอะตีละมะสิอูตูอะมะด้วยเน่ดุขะยอกเดปกุมันนะเมียอูเลเวอะยุ่อะเมลัมมะยุ่หลู่ทันมาเดดากะชีกะกู้กวยจีเน่มะไฉมูโก ဒီနေရာမှာဘုန်းကြီးတခုလေးနည်းနည်းလေးထည့်ပြီးတော့ပြောခြင်းတယ်အဲ့တော့ကောင်းပြီတန်ဃာတော်ရှင်မြတ်တွေကိုလှူဒန်းတာနဲ့ဆုံးကတ်တယ်ဆိုကြပါစို့အားလုံးတော့တရားဓမ္မတွေအယုံမြတ်လက်မရွေးတောင်းစားနေတဲ့ပုဂ္ဂိုလ်တွေပေးကမ်းတာဘာထူးပြီးတော့ဘာသွားပြီးတော့ထူးခြားချက်ရှိတယ်လဲဆိုတော့ဘုန်းကြီးပြောပြပါမယ်အဲ့တော့ဆုံးအကျိုး၅ပါးရှိတယ်ဆိုတာတော့အားလုံးတရားဓမ္မတွေတရားလည်းပဲနာဘူးစာပ ကိုယ်စိတ်နှစ်ပါးချမ်းသာခြင်းဉာဏ်ပညာကြီးခြင်းဆိုတဲ့ကြုံငါမျိုးရတယ်အဲ့တော့ဒီအကြုံငါမျိုးကတော့အတူတူပဲတန်ဃာတော်ရှင်မြတ်တွေဆုံးကလိုက်လို့ရှင်လည်းပဲတန်ဃာတော်ရှင်မြတ်တွေအသက်တည့်ရဲ့ဘိုလ်ရှိသွားမယ်ဒီအကျိုးရမှာပဲနောက်ပြီးတော့ဆုံးစားလိုက်တဲ့အတွက်ယုတ်ကလေးတွေနွမ်းနေလို့ရှင်ဒီဆုံးကိုပုံပြီးပြီးတော့ယုတ်ကလေးတွေကြည်လင်လာမယ်အဆင်းလာမယ်နောက်ပြီးတော့ ကျွန်တော်တို့ရဲ့ဘဝကိုဒီလိုပဲသူလည်းပဲအသက်ရှိမယ်နွမ်းနေတဲ့ယုတ်ကလေးတွေကြည်လင်ပြီးတော့အစင်လာလာမယ်နောက်ပြီးတော့ဆာလောင်မှုတွေချင်းဒုက္ခတွေကင်းပြီးတော့ချမ်းသာရောက်သွားမယ်အားတွေရှိလာမယ်သူလည်းပဲဉာဏ်ပညာလေးတွေထိုက်လျောက်ဖြစ်လာမှာပဲအဲ့တော့ဒီဆွမ်းကြုံ၅ပါးတော့တန်ခါလူလည်းပဲဒီအကျိုးရနိုင်တာပဲနောက်ပြီးတော့ အင်မတန်မှတိလသမารီပညာအားနည်းတဲ့ပုဂ္ဂိုလ်တွေလှူလည်းပဲဒီအကျိုးငါမျိုးတော့ရနိုင်တာပါပဲအဲ့တော့ရှင်ဘုရားဘာထူးခြားချက်ရှိတယ်လဲလို့မင်းဘုန်းကြီးထူးခြားချက်စာပေတဲ့တိုက်ရိုက်မရှိပြီမဲ့ဘုန်းကြီးပြန်ပြီးတော့ပြောပြပါမယ်အဲ့တော့တန်ဃာတော်ရှင်မြတ်လှူလည်းပဲဆွမ်းကြုံ၅ပါးလှူဒန်းရရောက်တယ်တိလသမารီပညာပုဂ္ဂိုလ်မရှိတဲ့ပုဂ္ဂိုလ်လည်းပဲလှူဒန်းရင်ဆွမ်းကြုံ၅ပါး အဲ့တော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားရဲ့သာသနာဆုံးပါးတွေသူတို့ရဲ့နှလုံးသားမှာတီးတယ်စာချပေးလိုက်တဲ့အခါမှာတစ်ဖက်သားရဲ့နှလုံးသားလည်းပိဋကတ်တွေရောက်သွားတယ်အဲ့တော့သာသနာတော်ကြီးပူရှည်သွားတာပဲဘုန်းကြီးတို့ပိဋကတ်တော်မူသူရတ္တတိနတ္တမီမေရောစောင့်နေဆိုတာမဟုတ်ပါဘူးဟောဒီစာသင်စာချလုပ်တဲ့တန်ဃာတော်ရှင်မြတ်တွေမယုံလို့ရှိရင်နှစ်တရာလောက်စာမသင်ရစာမချရပိတ်ကြည့်လိုက်သာသနာ သာသနာတော်ဤစီတော်ဘာကျိုးထုလဲဆိုတော့ယနေ့တကာရမတွေတရားနာခွင့်ရတယ်ဆုံးမနာယူခွင့်ရတယ်တရားထိုင်ခွင့်ရမယ်နောက်ပြီးတော့နိုင်ငံခြားသားတွေလည်းပဲလာပြီးတော့မြတ်စွာဘုရားရဲ့ဆုံးမတွေလည်လာခွင့်ရတယ်တရားတွေဘာတွေထိုင်ရတယ်အဲ့တော့တရားထိုင်လို့သူတို့ပါရမီများပါလို့သောတာပတ္တိမသောတာပတ္တိကိုအရိယာဖြစ်ကြည်လိုက်ဟောဒီသာသနာရှည်တဲ့အတွက်သာသနာတော်အဆုံးအမကိုကျင့်သုံးလိုက်တဲ့အတွက်သူတို့အဘယ ကျောင်းကျောင်းနဲ့ဆုံးတဲ့ကာရကမာရီရဲ့ဂျေဇူးပြုလိုက်လို့အဲ့ဒီအကျိုးကတော့ အကြောင်းကြောင့်နဲ့ဆုံးတဲ့ကာရကမာရီရဲ့ဂျေဇူးပြုလိုက်လို့အဲ့ဒီအကျိုးကတော့ဂျိုးယိုးပုဂ္ဂိုလ်ဒီလသမားရိပညာမရှိတဲ့ပုဂ္ဂိုလ်တွေသွားပြီးတော့လှုပ်ကျင်တော့ဆွန်ကျူ၅ပါးတော့ရတာချင်းတူရိမဲ့သာသနာရှိပြီးတော့နောင်ဆက်ဆက်မှာပေတကားပိတ်တဲ့အထိအကျိုးတွေများသွားအောင်လို့ဟောဒီတန်ဃာတော်ရှင်မြတ်တွေကိုလှူဒါန်းမှာပဲရတယ်ဆိုတာဘုန်းကြီးကသိစေချင်ပါတယ်ဒါကြောင့်မြတ်စွာဘု ဒီဘဝရဲ့လောက်တာငါတို့လေးစားပြီးတော့သာသနာထောက်ပံ့မှာသာသနာတော်ကြီးရှေ့မှာကိုမြင်ပြီးတော့မြတ်စွာဘုရားကသူ့ရဲ့မိတွေတော်ကိုတမိလူတဲ့တင်ငန်းကိုတန်ခါပဲလူပါဆိုပြီးတော့ညင်ခဲ့တာဟာသာသနာတော်ကြီးကိုရှေ့စေလို့တန်ခါတော်ကြီးကိုလေးစားစေခြင်းလို့ဆိုပြီးတော့ဘုရင်တို့စာပေမှာတွေ့ရပါတယ်။နောက်ပြီးတော့တန်ခါရင်နာဘွဲတွေတင်ပြီးတော့ယဟန္တာရှင်မြတ်ကြီးတွေဖြစ်တယ်။ယဟန္တာရှင်မြတ Nabido, Shin Ananda, Digani Gaygo, Bocha, Shin Ubaliga, Winnipitagajigo, Bocha, Jehanari, Chibi, Palatama, Wenza, Dialine, Easy, even Sabidi, Bocha, get a Pajilu, Tatana, Shizi, Jenlu, Jehanaji, Nijia, Tatana, Balu, Shizi, Jenele, Alundo, Tatana, Tidugu, and Yade, Boguri, Nazoma, Menyan Punyanti, Nemo, Jubido, a better Gabi, Nevan Chandadi, Kanza, Dijenlu, Sura, Poland Mare. ဒါကြောင့်မဂျင်းဒီတန်ဃာတော်ရှင်မြတ်တွေကိုပြုစုရတာဟာဘယ်เจ้าမှာပဲဖြစ်ဖြစ်တန်ဃာတော်ရှင်မြတ်တွေပုံမှာပစ္စည်းလေးပါးနဲ့ထောက်ပံ့တာအဲ့ဒီအကျိုးကတော့ဆွမ်းကျိုး၅ပါးကတော့ဘသူလူလူရပါတယ်တို့တော့ဒီအကျိုးတရားကတော့တန်ဃာတော်ရှင်မြတ်တွေပရိယပရိပတ်တကယ်စစ်မှန်တဲ့သီလသမားတွေပညာရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုလှူဒန်းလို့ရှိရင်တော့အဲ့ဒီအကျိုးကတော့ပိုင်းချက်လို့ကိုမရ ကျေးဇူးမကင်းဘူးလို့ဘုန်းကြီးကဒီလိုပဲပြောချင်ပါတယ်ကတ္တနာကြီးလည်းပဲစေသွားပြီတဏှာကြီးတွေတော့ဘုန်းကြီးပြောတဲ့ဟောတဲ့တရားကစိကကုကွယ်ခြင်းနဲ့ပူဇော်ခြင်းစိကကုကွယ်ခြင်းနဲ့ပေးကမ်းခြင်းနဲ့အဲ့တော့စိကကုကွယ်တဲ့ကလူတန်းပူဇော်တဲ့အနေနဲ့လူတန်းတဲ့ကမ္ဘာဆရာတော်ကြီးမင်းရှိတယ်လို့ ပညာပြေဝနှလုံးလာတဲ့ပရိယပရိပယ်ပြေဝတဲ့တန်ဃာတို့ရှင်မြတ်တွေကိုရွေးချယ်ပါချီးကပ်ပါလူတန်းမှာအဲလူတန်းယုံတတ်တဲ့ဘေးကမ်းယုံတတ်တဲ့ဆိုလို့ရှိရင်တော့အယုတ်အမြတ်လက်မရွေးဘယ်သူမှမဆိုဒုက္ခရောက်တဲ့ပုဂ္ဂိုလ်မှန်းမြတ်ဘေးကမ်းမှာအဲ့ဒီလူကုသိုလ်ကောင်းမှုတွေကိုပြုပြီးတော့ပါရမီများကိုဆက်လက်ဖြည့်ကျင့်နိုင်ကြပါစေပါရမီများကိုဆက်လက်ဖြည့်ကျင့်ပြီးတော့ပါရမီတွေတစ Kejene biure kuduri halebe, tadanaro isale shibiru alundo tatawari e jugu songyo nai mazi, debido rudu lebe, nipangu miyamau piubiazi, ayum piubiro, jize chajazu, alume laisu.